Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2018ခုနှစ်ဇူလိုင်လ1ရက်စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190အပြင် View Facebook စာမျက်နှာတို့ကလည်းထိုက်ရိုက်အသံလွှင့်နေဖြစ်ပါတယ်ခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ရုရှားအုပ်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးတဲ့အနည်း20ပြည့်ထိမ်းမှတ်နေမှာပဲပြည်မာကြီးရဲ့ဩဇာအာဏာကိုစိန်ခေါ်ဖို့ဟောင်ကောင်လူထုကိုတရုတ်သမ္မတကတတိပေးလိုက်ပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ဆက်ရှိသီးခံနိုင်စွာရောပါလာနေပြီဖြစ်တဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားသမ္မတနဲ့အင်ဗီရိုမှာတွေ့ဆုံရင်းမှာပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုရှားပေါင်တဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံမှာမကြာခင်ကရွှေပြောင်းလူသမားတွေကိုဖမ်းဆီးနေတာနဲ့ပတ်သက်ပြီး
ဒီထိုင်းနိုင်ငံဘက်ကပေါ့နော်ကျွန်တော်အထောက်အထားမပြည့်စုံမှုကြောင့်လုံမိုင်းတွေချိုးပြန်လို့ခုပြန်ရတယ်အဲ့ဒီပုံမှာဖြေလျှော့ပြီးတော့ကျွန်တော်တို့ဟိုဖန်းစီတာမျိုးမလုပ်ဖို့နဲ့ပြန်ပြီးတော့ကုညီဆောင်ရပေးဖို့ဆိုပြီးတော့ကျွန်တော်တို့လှမ်းပြီးတော့ဆွေးနွေးထားတာတော့ရှိပါတယ
်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံရဲ့အလုပ်သမားတန်ရာရှိဦးနိုင်မင်းသူပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်နောက်ပိုင်းမှာတော့စနေအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစည်းအဝေးသတင်းတော်မတ်စုနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်လေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးတရဲ့ဒီကနေ့ကျန်းသစ္စာချိန်ဆိုပွဲခန်းနောက်ကိုတက်ရောက်ခဲ့တဲ့တရုတ်သမ္မတရှီချင်းဖင်ကတရုတ်နိုင်ငံရဲ့ဩဇာအာဏာကိုစိန်ခေါ်ကြဖို့ဟောင်ကောင်လူထုကိုတတိပေးလိုက်ပါတယ်ပြည်ရှာအုပ်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ်းမှတ်ဖြစ်မင်းငွန်းပြောရမှာတရုတ်သမ္မတကပြောဆိုလိုက်တာပါ
任何危害国家主权安全、挑战中央权力、利用香港，
有哪个就叫阿南的龙江一个提拔我老婆就是啦，不过所以阿南我辛苦啦，起码有突破的开眼嘛。香港我东吃了呀，帮助了老爷对皮，来看那些么细节讲，第二怎么那个表示多了吧？第二所以我是阿南我辛苦努力啵，不老爷有感觉咱们来说了个表示么多吧？哦，香港政府好像没得过，大家有些关闭啵，第二那个可以被他们批评来对，没家人你这个啥路，没钱那么会跑跑来呀个。ဒီမိုကရေစီနဲ့တရားလူလတ်ခွင့်ရဖို့ထိတောင်းဆိုမှုတွေလည်းထွက်ပေါ်လာနေတာပါ။ဒါမှရှိချင်းဖြစ်ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးသင်းအနေနဲ့လူမှုအသံဝိုင်းကြားသဘောထားကွဲပြားမှုတွေကိုကုစားနိုင်ဖို့ခွင့်လန်းသစ်တွေဖန်တီးဖို့စီးပွားရေးနဲ့လူမှုဘဝပြဿနာတွေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းမင်းကွန်းထဲမှာပြောဆိုသွားပါတယ်။တနင်္ဂနွေအုပ်ချုပ်မှုစနစ်နှစ်ခုပုံစံကိုကျင့်သုံးရမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရာကြောင်းသမ္မတကတိမှတ်ပြပြောဆိုခဲ့သလိုဟောင်ကောင်ရဲ့နိုင်ငံရေးဥပဒေရေးကိစ္စတွေမှာဘောသဘောတူညီချက်မရနိုင်သေးပဲဖြစ်နေတော့မယ်လို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဟောင်ကောင်လမ်းတွေပေါ်မှာဒီကနေ့ဆန္ဒပြခဲ့သူတွေကတော့ဟောင်ကောင်ရဲ့ပြဿနာဘုံသဘောတူညီချက်ရဖို့မဟုတ်ပဲတရုတ်နိုင်ငံကဂရီပေးထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာကသာပြဿနာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်
။မြောက်ကိုရီးယားနဲ့ပတ်သက်လို့စိတ်ရှည်တီးခံနိုင်စွမ်းရော့ပါလာနေပြီဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်ကိုရီးယားသမ္မတနဲ့အင်ဖြူရိုမာမိနစ်တုန်းကတွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မိုင်းတုံးအစီအစဉ်တွေပေါ်ပြသသားတုံ့ပြန်သွားမှာဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတမူဂျေအင်းနဲ့အတူအင်ဖြူရိုမာသတင်းထောက်တွေကိုပြောကြားခဲ့တာပါ။မြောက်ကိုရီးယားအစိုးရပေါ်စိတ်ရှည်တီးခံတဲ့မဟာဗျူဟာတွေဟာအောင်မြင်မှုမရှိဘူးလို့လည်းအမေရိကန်အစိုးရဟောင်းရမွာရကိုရည်ညွှန်းပြီးသမ္မတထရမ့်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားကလက်နက်အစီအစဉ်တွေကိုဆွန့်လွတ်အောင်ဘလောက်အထိဖိအားပေးမလဲဆိုတဲ့အပေါ်နှစ်နိုင်ငံခေါင်းဆောင်တွေသဘောထားကွဲလဲမှုတွေရှိနေတယ်လို့ကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာလည်းဝေဖန်မှုတွေရှိခဲ့ဘူးပဲလေမနေ့တုန်းကတော့ညှိညွတ်တဲ့သဘောထားတွေကိုပြသခဲ့ကြပါတယ်စီစဉ်ထားတာတဲ့အချိန်ပိုကြပြီးနာယီဝက်ကျော်လောက်ဆွေးနွေးခဲ့ပြီးနောက်မှာတော့တောင်ကိုရီးယားသမ္မတကအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ခိုင်မာမှုနဲ့လက်တွေ့ဆန်းတဲ့သဘောထားအပေါ်ချီးကျူးခဲ့တယ်လို့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့မြောက်ကိုရီးယားနျူကလ িয়ার ရဲ့အဆုံးကိစ္စရအတော်များများမှာဘုံသဘောထားတွေကြဲကြဲပြန့်ပြန့်ရရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်ငင်းကြမ်းတဲ့နီလန်းတွေနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးပြည့်ပြည့်စုံပြီးအတည်ပြုနိုင်နောက်ကျောင်းပြန်မလည်နိုင်မဲ့ရည်မှန်းချက်တွေကိုအကောင့်ထဲဖော်ဆောင်နိုင်ရေးနီနီကကဆက်လက်တွဲဆောင်ရွက်ဖို့ခေါင်းဆောင်တို့ကတိပြုခဲ့ကြောင်းလည်းအင်ဖြူတော်ကပြောဆိုခဲ့ပါတယ်ရှင်
။ယူကရိန်းနိုင်ငံမှာစတင်ကျင်းပရပြီးနောက်ပိုင်းမှာကမ္ဘာတဝန်းပြန့်နှံ့ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တဲ့စိုက်ဘာတိုက်ခိုက်မှုတွေဟာရုရှားလုံခြုံရေးဌာနတွေရဲ့လက်ချက်ဖြစ်ကြောင်းယူကရိန်းကဆွဆွဲလိုက်ပါတယ်။ ခုနောက်ဆုံးတိုက်ခိုက်မှုတွေဟာအရင်ကယူကရိန်းကိုရုရှားလူညွန့်ရေးဌာနတွေကတိုက်ခိုက်ခဲ့မှုတဲ့ပုံစံမျိုးနဲ့တူညီမှုရှိကြောင်းလဲယူကရိန်းလူညွန့်ရေးအေဂျင်စီ SPU ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ Internet Virus တိုက်ဖြစ်တဲ့နိုင်ငံကဆော့ဖ်ဝဲလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပါဝင်စစ်ဆေးတွေ့ရှိထားတဲ့အချက်အလက်တွေအရယူကရိန်းနိုင်ငံရဲ့ဗာဏန်ရေးတည်ယူပို့ဆောင်ရေးနဲ့စွမ်းအင်လုပ်ငန်းတွေကို2016ဒီဇင်ဘာမှာတိုက်ခိုက်ခံခဲ့ရတဲ့ကဟက်ကာအဖွဲ့ပါဝင်ပတ်သက်နေတယ်လို့ညွှန်ကြားကြောင်းလဲပြောဆိုခဲ့ပါတယ်။ကမ္ဘာတော်ကနိုင်ငံပေါင်း60ကျော်ကကုမ္ပဏီကြီးတွေနဲ့အစိုးရဌာနတွေရဲ့လုပ်ငန်းတွေရက်ဆိုင်ကုန်တဲ့အထိကျုံရတဲ့စိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားနိုင်ငံကတော့ပတ်သက်မှုမရှိကြောင်းငြင်းဆန်ထားပါတယ်။အင်တာနက်ကတစ်ဆင့်ထိုးပေါက်ဝင်ရောက်ခဲ့ကြတဲ့ hackers တွေကတော့ကွန်ပျူတာတွေကအချက်အလက်တွေကိုဖွင့်မြင်အောင်ထိတ်ချုပ်ထားပြီးပြန်ဖွင့်ပေးဖို့ငွေညစ်တောင်းခံခဲ့ကြတာပါ။အင်္ဂါနေ့ကအင်တာနက်တိုက်ခိုက်မှုတွေဟာအင်တာနက်ပြန်ပြီးဆွဲမှုရည်တစ်ခုဖြစ်ကြောင်းဥရောပရဲတပ်ဖွဲ့ Europol ရဲ့ညွှန်ကြားရေးမှူး Rob Wainwright ကပြောဆိုခဲ့တယ်လို့အရင်တစ်ခေါက်တိုက်ခိုက်ရမှာအသုံးပြုခဲ့တဲ့ WannaCry လို့ခေါ်တဲ့ Computer Virus နဲ့ဆင်တူပေမဲ့ပုံမှန်စင့်မြင်လာတာတွေ့ရကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့မေလတဲ့ဗြိတိန်နိုင်ငံကဆေးရုံတွေမှာ WannaCry Computer Virus နဲ့တိုက်ခိုက်ခံရချိန်မှာတော့အရေးပေါ်ကားတွေလူရမယောက်ပွဲဖြစ်တာတွေခွဲစိတ်ကူးသားမှုတွေကိုဖျက်ခဲ့ရတယ်လို့ပြဿနာမျိုးစုံနဲ့ကြုံခဲ့ရတာပါ။နောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်လို့တော်တော်များကိုထိန်းချုပ်နိုင်ခဲ့ပေမဲ့တိုက်ခိုက်မှုနောက်ကွယ်ကရည်ရွယ်ချက်ကိုတော့ဖော်ထုတ်နိုင်မှုကြိုးစားနေကြဆဲဖြစ်ပါတယ်
။ကုလသမဂ္ဂအဖွဲ့ကနှစ်စဉ်ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအတွက်အသုံးပြုတဲ့ဘတ်ဂျက်ငွေဒေါ်လာ၈ဘီလီယံထက်ကနေသန်း600ကိုဖြတ်တောက်ဖို့ကုလသမဂ္ဂအထွေထွေညီလာခံကတောက်ကြနေမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့နှစ်စဉ်၃စရိတ်၄ပုံတစ်ပုံကျော်ကိုထောက်ပံ့ပေးနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ဖိအားပေးမှုလှုပ်လာပြီးတဲ့နောက်ပိုင်းအခုလိုလှုပ်ဆောင်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ၁ရက်နေ့မှာတရားဝင်စတင်တာဝန်ထမ်းဆောင်တဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအပါအဝင်ကုလသမဂ္ဂအဖွဲ့အတွင်းဒီကကြားတဲ့နေရာတွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ပြောဆိုထားပါတယ်။လုပ်ငန်းပေါင်း16နေရာမှာရှိတဲ့အရက်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေစစ်သားပေါင်း13,000ကျော်ကိုအထောက်ပံ့ပေးနေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအဖွဲ့ဟာပြီးခဲ့တဲ့နှစ်တွေကစပြီးပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံခဲ့ရတာပါ။ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုစစ်သားတွေဟာစီကင်းလိုက်နာမှုမရှိသလိုသူတို့အခြေစိုက်တဲ့နေရာတွေကအရက်သားတွေကိုအကာအကွယ်အလုံးလောက်မပေးနိုင်ပဲတခါတည်းမှာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေပါကျူးလွန်တာတွေရှိတယ်ဆိုပြီးဝေဖန်တဲ့ခံခဲ့ရတာဖြစ်ပါတယ်။ဟိတီနိုင်ငံကလူပေါင်းထောင်ချီဖျားနာတည်ဆုံးခဲ့ရတဲ့ကာလဝန်ယောဂါဟာလည်းဒီကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးသမားတွေကတည်ဆောင်လာကြတယ်ဆိုပြီးပြစ်တင်မှုတွေလည်းရှိခဲ့ပါတယ်။ဒီလိုအားနည်းချက်တွေနဲ့ပြဿနာတွေရှိနေပေမဲ့လည်းပြဿနာဖြစ်နေတဲ့တိုင်းပြည်တွေကအကာအကွယ်လိုအပ်နေတဲ့အရက်သားတွေလူသားချင်းစာနာထောက်ထားမှုအထောက်အပံ့တွေနဲ့တည်ငြိမ်တဲ့အဖွဲ့အစည်းတွေရှိဖို့အတွက်အုတ်ထုတ်ပြားရောင်ဆောင်သူတွေလို့အများသိကြတဲ့ငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေဟာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတော့ပဲဖြစ်ပါတယ်ရှင်။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အီတလီနိုင်ငံကမ်းခြေကိုဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာနေတဲ့ပြဿနာကိုကူညီဖြေရှင်းနိုင်ရေးအီတလီပြင်သစ်နဲ့ဂျာမနီပြည်ထောင်စုဝန်ကြီးတွေပါရီမြို့မှာမနေ့ပံတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။လူပေါင်းထောင်ထောင်ချီဝင်ရောက်လာနေတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့အီတလီနိုင်ငံကတော့ရေချောင်းကဝင်ရောက်လာနေသူတွေတခြားမြေထဲပင်နဲ့ဒေသနိုင်ငံတွေကိုတွောအောင်တွန်းအားပေးဖို့ရည်ရွယ်ပြီးဒုက္ခသည်တွေကိုကယ်ဆယ်နေတဲ့စစ်ကမ်းတွေကိုပိတ်ပစ်ဖို့အထိပါဒီတွင်မှာဆော့ပိုင်းမှာသတိပေးထားတာပါ။ပြဿနာကိုဖြေရှင်းရေးဆွေးနွေးဖို့အီတလီပြည်ထောင်စုဝန်ကြီးမာကိုမီနီတီပြည်သက်ပြည်ထောင်စုဝန်ကြီးဂျွဲကွန်လွန်ဂျာမနီပြည်ထောင်စုဝန်ကြီးသောမတ်စ်တန်မဇရယ်တို့ဟာဥရောပသမ္မတဒုက္ခသည်များဆိုင်ရာမဟာမင်းကြီးဒီမီထရက်စ်အဖရန်ပိုလော့စ်နဲ့မနေ့ပံတွေ့ဆုံမဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အာဖရိကတိုင်းနိုင်ငံတွေကအများစုပါဝင်တဲ့ဒုက္ခသည်တွေကိုဥရောပကိုဝင်ရောက်ရာအထက်လမ်းကြောင်းဖြစ်နေတဲ့အီတလီနိုင်ငံဟာဒီနှစ်ထက်မှပဲလူပေါင်း 8,200 လက်ခံထားပြီးဖြစ်ပါတယ်။ချိန်ထဲမှာပဲမြောက်အာဖရိကဒေသကလူပေါင်း 2,000 ကျော်လဲရေချောင်းခီးမှာတည်ဆုံခဲ့ကြတာပါ။ပင်လယ်ပြင်မှာတည်ငြိမ်ငြိမ်နဲ့ရာသီဥတုသသားရရှိနေတာကြောင့်အီတလီကမ်းရိုးတန်းမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့ကယ်ဆယ်နိုင်သူအရေတွေ့ရလဲ 1,000 ကျော်ရှိခဲ့ပါတယ်။ရှေ့လာမယ့်လတွေမှာလဲပင်လယ်ပြင်ခီးသွားဖို့ရာသီဥတုကောင်းမွန်နေတာကြောင့်အခုနှုန်းတိုင်းဆိုရင်တော့ပြီးခဲ့တဲ့နှစ်ထဲအီတလီနိုင်ငံကိုရောက်လာတဲ့လူပေါင်း 2,000 ထက်ဒီနှစ်မှာအရေတွေ့ရပုံများနိုင်ရရှိတယ်လို့လည်းခံမှန်းနေကြပါတယ်။
ပြင်သစ်လျာဇွန်ဝါဒီခေါင်းဆောင်မရင်းလပန်းဟာဥရောပသမဂ္ဂအဖွဲ့ရဲ့ရန်ပုံငွေတွေကိုအလွဲသုံးစားလုပ်မှုနဲ့တောက်ကြနေမှာတရားစွဲခံခဲ့ရပါတယ်။ရန်ပုံငွေအလွဲသုံးစားလုပ်မှုဆွတ်ဆွဲခြင်းနဲ့ပတ်သက်ပြီးတော့လပန်းဟာတောက်ကြနေတုန်းကတရားသူကြီးရှင်းမောက်မှာထွက်ဆိုမှုလုပ်ခဲ့ပါတယ်။လပန်းဟာပြင်သစ်အခြေစိုက်ဥရောပပါလီမန်မှာသူတာဝန်ထမ်းဆောင်ခဲ့တဲ့အချိန်တုန်းကသူ့ရဲ့လွှတ်တော်ရေးရာလက်ထောက်နှစ်ယောက်ကိုလစာပေးပြီးခိုင်းစေရမှာရန်ပုံငွေအလွဲသုံးစားမှုတွေရှိခဲ့တယ်ဆိုပြီးတရားစွဲခံထားရတာပါ။လပန်းကတော့ဒီကိစ္စမှာသူ့အနေနဲ့အမအယွင်းတစုံတရာလှုပ်ဆောင်ခဲ့တာမရှိတဲ့အကြောင်းညင်းဆိုခဲ့ပြီးဒါဟာနိုင်ငံရေးလှုပ်ဆောင်မှုဆွဆွဲချက်တွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါဗျ။ဥရောပပါလီမန်ကတော့ဒေါ်လာ 5.9 တန်းအထိအလွဲသုံးစားလုပ်ခံခဲ့ရတယ်လို့ဆိုပါရယ်။လပန်းဟာ2004ခုနှစ်တုန်းကဥရောပပါလီမန်မှာပထမဦးဆုံးကြိမ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်တော်စုအီလီနိုင်းပြည်နယ်တိုက်သွင်းမှာကြောင်းတက်နေတဲ့တရုတ်ကျောင်းသူတဦးကိုပြန်ပေးဆွဲဖမ်းဆီးမှုနဲ့အမျိုးသားတဦးကိုအရေးယူလိုက်ပါရယ်။အသက်26နှစ်အရွယ်တရုတ်ကျောင်းသူရင်ရင်ဆန်းကိုပြန်ပြီးဆွဲဖမ်းဆီးမှုနဲ့အသက်28နှစ်အရွယ်ဘရန်ခရစ်စတန်ဆန်းဆိုသူကိုမနေ့တုန်းကပဲတရားစွဲဆိုလိုက်ပြီးရှေ့လာမယ်တနင်္လာနေ့ကျရင်တော့ပြည်သူတရားရုံးတစ်ခုမှရုံးထုတ်မှာဖြစ်ပါတယ်တရုတ်ကျောင်းသူကတော့သေဆုံးသွားပြီလို့အာနာမနီကယူဆနေတာပါအီလီတိုင်းပြည်နယ်အာဗနာမြို့မှာတိုက်ခန်းတစ်ခု၅ရက်မဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့အတွက်ဇွန်လ9ရက်နေ့မှာပဲတရုတ်ကျောင်းသူပြန်ပြီးဆွဲခံလိုက်ရတာပါဗီဒီယိုမှာတန်းနဲ့မှာတရုတ်ကျောင်းသူရှေ့ထိုင်ကုန်မှာတက်လိုက်သွားတဲ့အနက်ရောင်စစ်တန်အက်စထရာကားဟာအမျိုးသားအာဆိုရင်တော့တန်ရရှိသူခရစ်စတန်ဆန်ပိုင်ဆိုင်တဲ့ကားမျိုးစားဖြစ်နေတာတွေ့ရှိရတဲ့အကြောင်းလဲအမှုကိုစုံစမ်းစစ်ဆေးသူတွေကပြောဆိုကြပါတယ်ပြည်သူစုံစမ်းစစ်ဆေးဘူရို FBI ရဲ့တရားရုံးကိုတင်ပြတဲ့အမှုတွေထဲမှာတော့တရုတ်ကျောင်းသူကိုဖမ်းဆီးထားတဲ့အကြောင်းတန်ရရှိသူရဲ့ပြောဆိုမှုတွေကို FBI ထောက်လှမ်းရေးတွေတစုံတစစကြားသိခဲ့ရပြီးနောက်မှာပဲစောင့်ကြည့်ထောက်လှမ်းမှုတွေလှုပ်ဆောင်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ခရစ်စတန်ဆန်ကတော့အာရှသူအမျိုးသမီးတူကိုကားပေါ်ခေါ်တင်ခဲ့တာမှန်ပေမဲ့ကားမောင်းရင်းလမ်းမသွားတဲ့အချိန်မှာအမျိုးသမီးကအလန့်တကြားဖြစ်တာကြောင့်လမ်းမထားခဲ့တာလို့စုံစမ်းစစ်ဆေးသူတွေကိုထွက်ဆိုထားတဲ့အကြောင်းတရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ Bronx Lebanon ဆေးရုံမှာမနေ့တောက်ကြနေ့ကတနက်ပစ်ခတ်မှုဖြစ်ခဲ့တဲ့အတွက်ဆရာဝန်တဦးသေဆုံးခဲ့ပြီးလူ6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တနက်သမားဟာဘဲလို့ဆိုတဲ့ဆရာဝန်ဖြစ်ပြီးသူ့ကိုယ်သူအဲ့ဒီမှာပဲအဆုံးစီရင်ခဲ့တာပါ။သူဟာလိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့အလုပ်ထုတ်ပစ်ခံခဲ့ရတဲ့ဆရာဝန်တစ်ယောက်ဖြစ်ပြီးအဲ့လိုအလုပ်ထုတ်ပစ်ခံရတဲ့အတွက်သူ့ရဲ့လုပ်ဖော်ကိုင်ပွဲတွေကိုတတ်ပစ်မယ်လို့လည်းချင်းချောက်ပြောဆိုခဲ့မှုသူဖြစ်ပါတယ်။ဘဲလို့ဟာရိုင်ဖယ်တနက်နဲ့အတူဆေးရုံထဲကိုပြန်လာပြီးသူ့အလုပ်လုပ်ခဲ့တဲ့ဌာနမှာတနက်ပစ်ခတ်ခဲ့ရာဆရာဝန်တဦးသေဆုံးပြီးတခြားလူ6ယောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ရှားဖောင်တို့ညင်ညာပေးသွားတာဖြစ်ပါတယ်ခင်ဗျာအခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ရင်းဆုံးတော့ထိုင်းနိုင်ငံကရွှေပြောင်းလူသမားအရေးနဲ့ဆိုင်တဲ့သတင်းကိုဖျော်ဖြေခြင်းပါတယ်ထိုင်းနိုင်ငံတွင်းကရွှေပြောင်းလူသမားဆိုင်ရာဥပဒေပြဋ္ဌာန်းဖို့ထိုင်းဆိုရဘက်ကဥပဒေတက်ရောက်ချင်းရပ်ပေါင်း120တီတီကိုဆိုင်းငံ့လိုက်ပြီးဖြစ်ပါတယ်။ဥပဒေအရအထူးစီမံချက်အနေနဲ့ထိုင်းနိုင်ငံတွင်းတရားမဝင်အလုပ်သမားထောင်ချီဖမ်းဆီးနေခြင်းထိုင်းအလို့ရှင်တွေနဲ့ရွှေပြောင်းလူသမားတွေပေါ်ဆိုးကျိုးတက်ရောက်မှုတွေဖြစ်လာတဲ့အတွက်ယော်နေအောင်လှုပ်ဆောင်တဲ့အနေနဲ့အခုလိုနောက်ဆုတ်လိုက်တာပါ။ထိုင်းနိုင်ငံတွင်းတင်းချီရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားရေးကိစ္စကိုလည်းထိုင်းမြန်မာနိုင်ငံကြားအလေးနက်ထားဆွေးနွေးနေကြပါတယ်အခုလိုဆိုင်းငံ့လိုက်တဲ့အတွက်အထောက်အထားခိုင်လုံမှုရှိတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်တရားဝင်အထောက်အထားရအောင်အများကြီးပြင်ဆင်ရင်းရသွားစေတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးအရာရှိကပြောပါတယ်ပြည်ပမြန်မာဘိုင်းကမဆုမုံကအလုသမားတန်ရာရှိဦးနိုင်မင်းသူကိုဆက်သွယ်မေးမြန်းတဲ့အခါမှာအလုသမားတွေအတွက်ဆောင်ရွက်နေတဲ့အခြေအနေကိုသူကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ
သူတို့ကကြတော့ဗျာဒီဥပဒေကိုသူတို့ထုတ်ပြန်တဲ့ဥပဒေကိုပယ်ဖြတ်တာတော့မဟုတ်ဘူးเนาะဒီပြင်ဆင်ချင်းရောက်အောင်ဆိုတဲ့သဘောမျိုးဖြစ်မှာပါဗျာရပ်ပေါင်း120ခိတ္တဆိုင်ငံ့ပေါ့เนาะဆိုင်ငံ့ဆိုတဲ့အထက်မှာသူတို့ဒီထဲမှာအလုပ်သမားတွေအဓိကညှိနေတာကတော့ဗျာသူတို့အလုပ်နေရာမတူတာတွေသူတို့အထောက်အထားမရှိတာတွေတတိနာမည်မတူတာတွေပေါ့เนาะပြင်ဆင်ချင်းရပ်ပေါင်း120အဲပေးလိုက်တယ်ဆိုတော့ဗျာအဲ့ဒီအချိန်မှာကျွန်တော်တတိမတူတဲ့လူတတိတဲ့ပေါ့เนาะအလုပ်ရှင်မတူတဲ့လူအလုပ်ရှင်တဲ့ဆိုတဲ့ဟာမျိုးလုပ်လို့ရမှာပါဗျာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဦးနိုင်မင်းသူတို့ပေါ့နော်ဒီထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကအခုလိုမျိုးပေးလိုက်တဲ့အချိန်ရက်တော်အတွင်းမှာပေါ့နော်ဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတွက်ဘာများလက်တလောကူညီဆောင်ရွက်ပေးနေတာရှိပါလဲရှင
်အဲအခုကတော့လीကူညီဆောင်ရွက်ပေးနေတယ်ဆိုတာကတော့လीဟိုကျွန်တော်တို့အထောက်ထားမဲ့တဲ့လူတွေကတော့ကျွန်တော်တို့ဟိုဘာပဲပြောပြန်တော့ပြန်ရမှာပေါ့နော်ပြန်တော့ပြန်ရမှာအခုလည်းတချို့ဆိုရင်လည်းသူတို့စီစဉ်နေသူတို့ပြန်နေကြပြီအဲကျွန်တော်တို့နေလေဒီဒီထုတ်ပြန်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်တို့ဟိုမြန်မာထိုင်းနိုင်ငံအလုပ်သမားကြီးရအစည်းအဝေးလဲကျွန်တော်ရန်ကုန်နဲ့ ရန်ကုန်မှာပေါ့နော်ကျွန်တော်တို့လှုပ်တော့လှုပ်ပြီးသွားပြီအဲ့ကဟိုကျွန်တော်တို့ဘာတွေဟိုသဘောတူညီချက်တွေရလဲဆိုတာတော့ကျွန်တော်တို့မသိသေးဘူးဒါပေမဲ့လည်းဒီလုံမာတွေအခုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အများကြီးကျွန်တော်တို့အဆင်ပြေသွားမယ်လို့တော့ကျွန်တော်တို့တော့ထင်ပါတယ်ဗျ
ဟုတ်ကဲ့အဲ့တော့ဆရာအခုလောလောဆယ်မှာဒီထိုင်းဝန်ကြီးချုပ်ဘက်ကအချိန်ပေးလိုက်တဲ့အပေါ်မှာပေါ့နော်ဒီဘလောက်အတိုင်းအတာအထိမှာဒီလိုမျိုးပေးလိုက်တဲ့အတွက်ပေါ့နော်အကျိုးသက်ရောက်မှုရှိပါလဲဆရာဟုတ်
အဲဒါကကျတော့အလုသမားအတွက်ကောအလုရှင်အတွက်ပေါ့ဗောနော်အများကြီးအဆင်ပြေမှုဖြစ်မှာပါဘာလို့လဲဆိုတော့ခုနကအထောက်အထားမပြည့်စုံတဲ့လူတွေအထောက်အထားလွဲနေတဲ့လူတွေအတွက်ဒါကျွန်တော်တို့ပြင်ဆင်ချင်းရသွားတာဗောနော်ပြင်ဆင်ချင်းရသွားတဲ့အတွက်အများကြီးအဆင်ပြေပါတယ်ဗ
ျဟုတ်ကဲ့အခုလောလောဆယ်ဖန်ဆီးခံထားရတဲ့လူတွေအတွက်ပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံသားတွေအတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကရောဗာများကူညီဆောင်ရွက်ပေးနေတာရှိပါလဲရှင
်အခုတချို့တော့သူဂိတ်ဒီမှာဗောနော်ကျွန်တော်တို့ဖန်ဆီးထားတယ်ဆိုတဲ့ဟိုဟွာလေးတော့ဖန်စီတာစစ်ဆေးတာပေါ့နော်အထောက်အထားမပြည့်စုံတဲ့အတွက်ကျွန်တော်တို့စစ်ဆေးနေတာပေါ့နော်အဲစစ်ဆေးတဲ့အပိုင်းကိုကျွန်တော်တို့ကလှမ်းပြီးတော့ဒီအရာဖြေလျှော့ပြီးတော့မင်းတို့အထောက်အထားဒီထိုင်းနိုင်ငံဘက်ကပေါ့နော်ကျွန်တော်အထောက်အထားမပြည့်စုံမှုကြောင့်လုံမိုင်းတွေချိုးပြန်လုပ်ဖို့ပြန်ရတယ်အဲဒီပုံမှာဖြေလျှော့ပြီးတော့ကျွန်တော်တို့ဟိုဖန်စီတာမျိုးမလုပ်ဖို့နဲ့ပြန်ပြီးတော့ကူညီဆောင်ရွက်ပေးဖို့ဆိုပြီးတော့ကျွန်တော်တို့လှမ်းပြီးတော့ဆွေးနွေးထားတာတော့ရှိပါတယ်တချို့ဟိုတက်ဆိုင်ရာတွေပေါ့နော်ဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလောလောဆယ်မှာဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ကိုပေါ့နော်ဒီမြန်မာတန်ယုံအထူးသဖြင့်ဒီအလို့သမားတန်ရာရှိတယောက်အနေနဲ့ဗာများသတိပေးစကားပြောကြားချင်တာရှိပါလဲရှင
်အဓိကတော့ကျွန်တော်တို့ဒီသူများနိုင်ငံမှာနေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အထောက်အထားပြည့်ပြည့်စုံစုံရှိဖို့လိုမယ်အဲပြီးတော့လည်းအခုဒီဖန်းနေစီးနေတဲ့ဆိုတဲ့ကိစ္စတွေလည်းရင်ရပိုင်းတွေကကျွန်တော်တို့ကြားရမှာနော်အဲကြားရတာဖြစ်တဲ့အတွက်ဒီအထောက်အထားမပြည့်စုံတဲ့လူတွေကကိုယ်နိုင်ငံကိုကိုပြန်ဒီမှာလက်ရှိအလို့ဆက်ပြီးတော့လှုပ်ချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့တရားဝင်လေးလက်ရှိပါတယ်ကျွန်တော်တို့ MOU နဲ့ပေါ့နော်ကုမ္ပဏီနဲ့ချိတ်ဆက်ပြီးဒီမှာတရားဝင်လာပြီးတော့လှုပ်လို့ရပါတယ်ပေါ့နော်အဲကြောင့်ကျွန်တော်ဆိုလို့ကျွန်တော်တို့အထောက်အထားမပြည့်စုံတဲ့လူတွေကတော့ကိုယ်နိုင်ငံကိုပြန်ပြီးတော့အထောက်အထားတွေပြန်ပြီးတော့ပြည့်စုံလုပ်ပြီးမှလာလုပ်ကြဖို့ပဲကျွန်တော်ပြောချင်ပါတယ
်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကအလုသမားတန်ရာရှိဦးနိုင်မင်းသူကိုမတ်စုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့စနေပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မြန်မာတခွင်အစည်းအဝေးမှာ YBS Podcast နဲ့ပတ်သက်ပြီးတော့မြမခသတင်းမီဒီယာကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ခင်ဗျာ
ဆူရတဲ့တက်လာပြီးတဲ့နောက်ပိုင်းရန်ကုန်တိုင်းဒေသကြီးတွေကမထတာရင်တိုင်းတွေကိုဖျက်သိမ်းပြီး 1PS စနစ်အဖြစ်ဒီနှစ်ဇန်နဝါရီလလယ်ကပြောင်းလဲပြေးဆွဲခဲ့ပါတယ်။ဒါပေမဲ့ပြောင်းလဲလိုက်တဲ့ 1PS စနစ်မှာကမ်းမလုံလောက်မှုတွေရှိနေတာနဲ့ညဘက်တွေမှာမပြေးဆွဲတော့တာတွေကြောင့်ကြည်သူတွေအတွက်အခက်အခဲဖြစ်နေပါတယ်။ဒါကြောင့် 1PS စနစ်ကိုပြောင်းလဲပြေးဆွဲပြီးတဲ့နောက်ဂျာကာပြေးဆွဲမှုတွေဟာအချိန်ပြည့်နှီးပါဖြစ်လာတယ်လို့ 1PS စီမောင်းတွေကပြောပါတယ်။1PS 53-54ရင်လိုက်တာဝန်ခံဦးအေးလွင်ကတော့အခုလက်ရှိဖြစ်ပေါ်နေတဲ့ 1PS ကားတွေနဲ့ဂျာကားတွေရဲ့ရှင်ပြိုင်မှုအကြောင်းကိုအခုလိုပြောပြပါတယ
်ဂျာကားတွေဦးနေနေကတော့တို့အရင်အစဉ်လာရှိပါဂျာကားဆိုတော့အနည်းငယ်ဆွဲနေတယ်ကြောက်တယ်ဆိုတာမျိုးရှိပါဘူးဒါပေမဲ့တို့မှသတ်မှတ်ချက်အချိန်လေးတော့ရှိတယ်မနေ့စောပိုင်းဆွဲကြတယ်ဆွဲပြီး9လောက်ကျတော့ကျွန်တော်ပျောက်သွားကြတယ်အခုနောက်ပိုင်းကျတော့တနေကုန်သွားလိုင်းကားနဲ့ပူးတွဲပြီးဆွဲတဲ့အခါကျတော့လိုင်းကားမှာအခက်အခဲတွေအများကြီးဖြစ်တယ်အဲ့တော့ညနေပိုင်းတစ်ချိန်မနေ့ပိုင်းတစ်ချိန်တို့အရင်ပုံစံဆွဲတဲ့ပုံစံမျိုးဆွဲမယ်ဆိုရင်တော့ဒါတင်တော်လေအစီအစဉ်လေးတစ်ခုတော့ဖြစ်မယ်လို့ထင်ပါတယ်။လုံးဝမဆွဲရအောင်ဆိုတော့ဒီလူလူမှလည်းညဘက်ပြန်တဲ့အခါကျတော့ခက်ခဲရှိမှာပါ။ဟုတ်ပြီ။တို့ရောအဲ့လိုအချိန်လေးသတ်မှတ်ပြီးဆွဲပေးမယ်ဆိုရင်တော့ဒါတင်တော်ကောင်းမှပါလေ။ဥပမာသုံးတက်ပ
ါ။အခုပြောင်းလဲလိုက်တဲ့ 1PS နဲ့မှာတော့ရှင်လိုင်းပေါင်း80နီးပါးလောက်ရှိနေပြီးဘတ်ကားအစီးရေပေါင်း4000ဝန်းကျင်လောက်နဲ့ပြေးဆွဲနေတာဖြစ်ပါတယ်။ရှန်အွန်လိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကတော့လိုင်းတရာမြို့နယ်မှာပြည်သူတွေတက်ဂျာကားတွေအစားမီနီဘတ်တွေနဲ့တဖြည်းဖြည်းအစားထိုးပြေးဆွဲသွားဖို့စီစဉ်နေတယ်လို့ပြောပါတယ်
။လိုက်ကရမျိုးရင်းမှာဆွဲနေတဲ့ line လေးလိုင်းရှိတယ်။လေးလိုင်းမှာတစ်လိုင်းကတော့မဆွဲတော့ဘူး။မျိုးရင်းကြီးပဲပတ်နေတဲ့ line အဲ့ဒီ area တွေကိုအဲ့ဒီ line တွေကိုဒိုင်းနာတွေကိုကျွန်တော်တို့ဒီမီနီဘတ်တွေနဲ့အစားထိုးပြေးသွားမယ်။မီနီဘတ်တွေနဲ့ဆွဲမယ်။မီနီဘတ်တွေနဲ့အပြည့်အဝဆွဲပြေးသွားမယ်။ဒီဂျာကားတွေပျောက်သွားအောင်။အပြည့်အဝဆွဲပြေးသွားမယ်။အခုကတော့ဒီအချိန်ကြောင့်ကာလာကဒိုင်းနာတွေကိုပြန်သွင်းခိုင်းနေတယ်ပြီးတော့ mini bus တွေနဲ့ညနိုင်ပြီးတော့ဒါကိုလိုင်းသားမျိုးတွင်လိုက်ပေါ့နောက်တစ်ခါလိုင်းသားရနေပြီးတော့ရန်ကုန်မျိုးတွေကိုဆွဲနေတဲ့လိုင်းတွေရှိတယ်အဲ့ဒီလိုင်းတွေမှာလည်းကားလိုင်းတွေအပြည့်အဝဖြည့်ဆည်းပေးဖို့ရှိတယ်အဲ့လိုအချိန်မျိုးကြရင်ဒီဂျားကားတွေလုံးဝမရှိအောင်ပြက်ပြက်တတကျွန်တော်တို့ရှင်းလင်းမှုလုပ်ငန်းစဉ်စတင်ပါတော့အခုကတော့ပုံမှန်လင်းကြွားအချိန်ကြောင့်ကာလလေးမှာကားလုံလောက်မှုဒီလပိုင်းရက်ပိုင်းမှာ လိုအပ်ချက်ရှိနေသေးတယ်ဆိုတော့ကျွန်တော်အချိန်တစ်ခုကိုစောင့်နေတာဖြစ်ပါတယ
်။အခုချိန်မှာတော့ဂျာကာရီဟာရွှေပြည်သားအင်းစိန်လှိုင်တရားမြောက်ကလာမင်္ဂလာတို့စတဲ့ရန်ကုန်တိုင်းအစွန်ကမြို့နယ်အများစုမှာပြေးဆွဲနေပြီးဂျင်စီကကိုစီးနင်းတဲ့အချိန်ပေါ်မူတည်ပြီးကျပ်300ကနေ1000အထိကောက်ခံမှုတွေရှိနေပြီးစီးကျက်မဲ့မောင်းနှင်မှုတွေလည်းရှိနေပါတယ်။အမှတ်68ရင်ထင်းရဲတပ်ဖွဲ့စုတပ်ဖွဲ့စုမူဒူရဲမှုစောအောင်တပ်ကတော့ဂျာကာရီတာမကလမ်းအသုံးပြုနေတဲ့ရင်းနေအားလုံးကိုစီးကမလိုက်နိုင်တော့အရေးယူသွားမှာဖြစ်တယ်လို့ဆိုပါတယ်
။ဒီမှာလိုင်းကားတွေလည်းရှိတယ်။ဂျာကာရီလည်းဆွဲနေတဲ့အခါကျတော့ဒါကားရင်နဲ့ဒါလုံလောက်မှုမရှိတဲ့အတွက်ကြောင့်ဆွဲနေတချို့အမိုးစီးပါညာနဲ့ကျွန်တော်တို့သိရှင်တော့အကြောင်းဒါဥပဒေရပဲဖက်စီရေးယူဆောင်တော့ဖြစ်ပါတယ်။လမ်းပေါ်မှာအသုံးပြုနေတဲ့လမ်းအသုံးပြုပြီးရေပေါ့နော်။ရင်ဟိုမောင်းနေပြီးတော့သွားလာအသုံးပြုပြီးဒီအနေနဲ့ဟာအော်ဒီရင်းစီကန်လမ်းစီကန်ကိုစင်းကြလိုက်နာသွားမယ်ဆိုလို့ရှိရင်တော့ဒါဒီကျွန်တော်တို့ဒီလမ်းရလည်းပဲရောထာလမ်းရလည်းပဲဒါအများတည်းပဲဒါရင်းတော့ချက်တက်မှုမဖြစ်ပဲနဲ့အားလုံးဟာပြေပြေလည်လည်နဲ့ဒီချောချောမောမောနဲ့ဆောင်းမွေစာနဲ့သွားလာနိုင်တာဖြစ်ပါတယ
်လက်ရှိမှာတော့ဂျာကားတွေကို light truck ကားတွေနဲ့အများဆုံးပြေးဆွဲနေပြီး BM ကားတွေ Dyna ကားတွေ Hilux ကားတွေနဲ့လည်းပြေးဆွဲမှုရှိနေပါတယ်လန်ဒန်မြို့နယ်မှာရှိတဲ့ကိုစီယာကတော့အခုချိန်မှာတော့ဂျာကားတွေကရှိနေတဲ့ပေမဲ့စီးကတ်တကြမောင်းနေမှုလိုအပ်နေတယ်လို့ပြောပါတယ်
။မှတ်တိုင်မဟုတ်ဘူးတင်တယ်မှတ်တိုင်မဟုတ်ဘူးချတယ်။ဒါမကြော်တင်တာရောတချို့ဆိုရင်းနှက်ထတွေပါရထားတော့အကုန်လုံးနောက်ကားတွေပါအကုန်လုံးပိတ်တော့။အဲဒါကြောင့်မဟုတ်ဘူး။ကျောင်းမဆိုဒီပင်မာကြီးလိုင်းကားတွေရှိရတော့လက်ခံပေးပါတယ်။ဒါသူတို့ကရှိလို့ရတယ်။ဂျာကားတွေရှိလို့မရဘူးလားမလို့ဂျာကားတွေလည်းရှိသင့်တယ်။ပင်မာကြီးလိုင်းကားတွေပဲလူရည်ရများလာကားဥယျာဉ်နဲ့ကျွန်တော်ကအဆင်ပြေဘူးသွားလာတာတော့ဂျာကားတွေလည်းစီကန်းတကြလေးနဲ့မောင်းမယ်ဆိုတော့အဆင်ပြေပါတယ်စီကန်းတကြလေးမဲ့သူတို့လိုဒီအခုလိုစီးမဲ့ကမ်းမဲ့မောင်းနေမှာသာစီကန်းတကြမောင်းမယ်ဆိုသူလည်းသတန်းရှိတာပဲ
ဂျာကားပြည့်စွက်မှုအခြေအနေတွေကိုပြည့်ရှင်းပေးဖို့အတွက်တော့ရင်လိုင်းပိုင်ရှင်တွေက YRTA အစည်းအဝေးမှာတင်ပြထားကြပါတယ်ခုချိန်မှာတော့ပြည်သူတွေအနေနဲ့ညပိုင်းလှုပ်ဆင်းချိန်မှာဂျာကားတွေကသာအားကိုးနေရပြီး 1B ရဲ့ပြည့်စွက်မှုအချိန်ကိုတိုးမြှင့်ပြည့်စွက်ပေးဖို့နဲ့ကားစီးရေတုံးမြင့်ပေးဖို့ဆန္ဒရှိနေကြပါတယ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ YBS စနစ်ကိုတစ်နှစ်အတွင်းအဆင်ပြေချောမြအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာ့သတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြန်မာသတင်းမီဒီယာကိုကောင်းမြတ်ဖြိုတင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့သတင်းတော်မတ်စုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ရန်ကုန်ခြေစိုက်သတင်းတော်မတ်မိခါကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
နာမည်ဇူးနဲ့ကြောကြားနေတဲ့ပုံမှန်66ပါဆက်သွယ်ရေးဥပဒေကိုသမရဟောင်းဦးသိန်းစိန်လက်ထက်2013အောက်တိုဘာ10ရက်နေ့ကပြဋ္ဌာန်းခဲ့တာဖြစ်ပါတယ်လက်ရှိအာဏာရ NLD ပါတီကနေအစိုးရအဖွဲ့အစင်စင်မှာတာဝန်ကြီးကြီးယူထားသူတွေဟာဒီဥပဒေကိုပြဋ္ဌာန်းချိန်တုန်းကလွတ်တော်ကိုယ်စားလှယ်တွေဘဝနဲ့လွတ်တော်ထဲမှာဒီဥပဒေကိုပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ကြပူပါတယ်ဒါပေမဲ့ဒီနေ့ဒီချိန်မှာတော့သမရဟောင်းဦးသိန်းစိန်လက်ထက်နဲ့လက်ရှိအစိုးရလက်ထက်ကိုရှင်းကြည့်မယ်ဆိုရင်ဦးသိန်းစိန်အစိုးရလက်ထက်တွင်ဥပဒေတည်တဲ့အချိန်ကနေ2015ဖေဖော်ဝါရီလအထိရုံးတင်တရားစွဲတဲ့အမှုပေါင်း9မှုပဲရှိပြီး NLD အစိုးရတာဝန်ယူခဲ့တဲ့အချိန်ကနေဒီဇွန်လ16ရက်နေ့အထိစည်ရင်းအရာဆိုရင်ရုံးတင်တရားစွဲတဲ့အမှုပေါင်းဟာ80ထိရှိသွားပြီဖြစ်ပါတယ်။ဒါအပြင်အမြင့်ဆုံးပြစ်ဒဏ်ချမှတ်တာကလည်းဦးသိန်းစိန်လက်ထက်ကထောင်ဒဏ်6လအထိပဲရှိပေမဲ့ NLD အစိုးရလက်ထက်မှာတော့ထောင်ဒဏ်2နှစ်အထိချမှတ်လာတာတွေရှိပါတယ်။ဒီထဲမှာအများဆုံးပြစ်ဒဏ်ခံရသူတွေကတော့သတင်းမီဒီယာသမားတွေပါဒီပုံမှာ66ကားကြီးကိုဖျက်သိမ်းဒါမှမဟုတ်ပြင်ဆင်ပေးဖို့အပြင်းထန်တောင်းဆိုနေကြပေမဲ့လည်းဥပဒေပြည့်ရေးမနိုင်ဖြစ်တဲ့လွတ်တော်မှာပြုပြင်ဖို့ဆန္ဒမရှိသေးတာကိုတွေ့နေရတာမို့ဝေဖန်မှုတွေကပုံမှန်ကျေလောင်လာခဲ့တာပါဒါပြင်ဒီဥပဒေကိုတုံ့ပြန်သတင်းမီဒီယာတွေကိုအရေးယူတာဟာတည်ဆဲဥပဒေကိုလက်တလုံးကြားလုပ်နေတာဖြစ်တယ်လို့ဝေဖန်ထောက်ပြလာသူတွေကရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဒေါက်တာညွညိုသိန်းလည်းအပါအဝင်ဖြစ်ပါတယ်
။ဒါတရားသူကြီးတွေဥပဒေအရရှိတဲ့ကောင်းကောင်းသိတဲ့နဲ့1983စကရဲဖြာအနေတိတ်တော့ပုံစံလူတွေဆိုရှိ။အဲ့ဒီဥပဒေတွေမှာတရားဆွဲလို့ရှိရင်ဥပဒေတစ်ခုကဆန့်ကျင်နေတယ်ဆိုရင်နောက်ဥပဒေကိုတုံ့ပြန်ရမယ်လို့ပြောတယ်။အဲ့တော့မီဒီယာတွေနဲ့ပတ်သက်လို့ရှိရင်မီဒီယာဥပဒေဆိုတာတည်နေရှိပြီလားကျတယ်။မီဒီယာဥပဒေကနောက်ကျတဲ့ဥပဒေဖြစ်တယ်။66ကားကြီးကဆက်သွယ်ဥပဒေကရှေ့ကျတဲ့ဥပဒေဖြစ်တယ်။ဒါကြောင့်ဒီဥပဒေတစ်ခုစတင်ပဲဖြစ်လာတဲ့အခါမျိုးမှာမီဒီယာတွေနဲ့ပတ်သက်လို့ရှိရင်နောက်ကျမီဒီယာဥပဒေနဲ့ ဆွဲရမှာဖြစ်တယ်ပေါ့နော်အခုအဲ့ဒီလိုမျိုးမဟုတ်ဘဲနဲ့ပေါ့နော်66ကကြီးနဲ့မီဒီယာတွေပေါ်မှာဆွဲနေတာဆိုလို့ရှိရင်ဒါတရားစီရင်သမိုင်းချမ်းကိုအမှန်တမ်းမှရုပ်ဆိုးအကြီးတန်းရောက
်တဲ့မီဒီယာသမားတဦးဟာလူမျိုးဘာသာကိုအကြောင်းပြုပြီးပြိပက္ခဖြစ်ဖို့လှုံ့ဆော်ရေးသားတာကလွင်ရင်ပြထန်းထားတဲ့တာဝန်ကျင့်ဝတ်စရာတွေကိုကျူးလွန်ဖောက်ပြက်တာအားလုံးကိုသတင်းမီဒီယာဥပဒေနဲ့သာအရေးယူရမယ်လို့သတင်းမီဒီယာဥပဒေအခန်း၉မှာအတိအလင်းဖော်ပြထားပါတယ်ဒီလိုဖော်ပြထားရတဲ့ကိုမျက်ကွယ်ပြုထားတဲ့အပေါ်တရားရေးမှန်တိုင်းကိုမေကွန်ထုတ်နေကြတာပါတရားရေးမှန်တိုင်းလွဲချော်နေမှုနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေကမြို့နယ်အသီးသီးမှာဆန္ဒဖော်ထုတ်တာတွေတက်ဆိုင်ရာတာဝန်ရှိသူတွေကိုတိုင်ကြားတာတွေလုပ်ပေမဲ့လွတ်တော်ကအစိုးရကထိထိရောက်ရောက်လုပ်တာမရှိသေးပါဘူးလက်ရှိအစိုးရအနေနဲ့ရွေးကောက်ပွဲဝင်ကြိမ်တုန်းကဒီမိုကရေစီအစိုးရဖြစ်ပြည်သူ့ဘက်ကယက်တီမဲလို့ပေးထားတဲ့ကတိတွေအတိုင်းမတည်သေးဘူးလို့ပြောလာသူကတော့တည်င်းတပ်ပုံစရာရွှေအင်းသားခင်မောင်ဝင်ပ
ါကျွန်တော်သိအံ့ဩတယ်ဗျာဟိုသူအာဏာမြခင်ကာလကတော့ဒီသတင်းမီဒီယာတွေလွတ်လပ်ဖို့ပါညာအများအားသူတို့ပြောဆိုနေတယ်ဒီတစ်ခါကျတော့ဒီဟာဘက်သူတို့ကဆက်ကယ်ရီလုပ်နေဆိုတော့ဟိုကျွန်တော်တော့တိတ်ပြီးတော့ဝင်မကြဘူး
နိုင်ငံအစိုးရအဆက်ဆက်ကသူတို့လှုပ်ဆောင်မှုတွေမှာအနောက်ရှက်မဖြစ်အောင်အကာအကွယ်ယူလှုပ်ဆောင်တာတွေရှိစမဲဖြစ်ပေမဲ့ဒီမိုကရေစီအစိုးရလက်ထက်မှာတော့ဒီလိုလှုပ်ဆောင်တာမျိုးမရှိလာမှာမဟုတ်ဘူးလို့ယုံကြည်ခဲ့ပြီးအခုချိန်မှာတော့သူ့အထင်နဲ့လက်တွေ့ဖြစ်ရက်ကကွဲလွဲနေတယ်လို့ပြောလာသူကတော့တရားလွတ်တော်ရှိနေဦးခင်မအူပါ
အခုကပြင်ဆင်မှုတင်တာတော့မှဆိုင်းငံ့ထားတယ်ဆိုတဲ့အနေအထားမှာတကယ်ပြောရင်တော့ကျွန်တော်ဥပဒေရှုထောင့်ကပြောရင်တော့ကျွန်တော်လက်ခံနိုင်စရာအကြောင်းမရှိဘူးဟိုနိုင်ငံတစ်ခုကိုတကယ်ကိုပြည်သူလူထုအကျိုးအတွက်တကယ်လုပ်မယ်ဆိုရင်တော့ပြည်သူအတွက်နှောက်ယှက်ဖြစ်နေတာတွေအားလုံးရဲဝံဖယ်ရှားပေးရမယ်။မဖယ်ရှားဘဲနဲ့ကိုယ်တိုင်ကလည်းပဲဒီဥပဒေကြီးကိုကင်တွယ်ပြီးတော့မှတရားစွဲဆိုနေတယ်။ဟိုဥပဒေပြင်ဆင်မှုတင်တာကိုလည်းပဲတင်ခွင့်မပေးဘူးဆိုရင်တော့ဒါကခုနပြောတဲ့ဒီအစိုးရအသစ်ကကြွေးကြော်နေတဲ့ပြည်သူတို့နဲ့အတူဆိုတာလည်းကျွန်တော်ယုံကြည်ဖို့အင်မတန်ခဲယဉ်နေတယ်။
ဒီ66ကားကြီးကိုပြင်ဆင်ဖို့လုပ်နေတယ်ဆိုတဲ့သတင်းတက်တဲ့သာကြားထားရပေမဲ့အခုချိန်ထိဒီဥတွေကိုတုံပြီးတော့တရားစွဲတာတွေရှိနေစေဖြစ်သလိုပြင်ဆင်ဖို့ဆိုတာကိုလည်းအခုချိန်ထိအကောင့်ထဲမဖော်နိုင်သေးဘူးလို့ဥပဒေချမ်းကော်မတီဝင်တွေကပြောပါတယ်ဒီလိုကြန့်ကြာနေတဲ့အပေါ်66ကားကြီးနဲ့ဆယ်ရဲကြော်ကြာဖမ်းဆီးချုပ်နှောင်ခံရပြီးမှဥပဒေအရတရားစွဲရင်မသင့်လို့ဆိုပြီးတရားရုံးကဆုံးဖြတ်တဲ့အတွက်မကြသေးခင်ကမှပြန်လည်လွတ်မြောက်လာသူစာရေးဆရာပြတိရှာကိုကိုမောင်ကတော့
ဒီမိုကရေစီစံနှုန်းနဲ့မကန့်ညီတဲ့ဥပဒေတစ်ခုကိုဒီမိုကရေစီအစိုးရကမင်းရဲ့ရှက်ရည်သုံးဆွဲနေတာကတော့ကျွန်တော်မျက်စိကြမ်းမှာတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်
လွတ်တော်တွေမှာအာဏာရပါတီကလွတ်တော်ကိုယ်စားလှယ်အများစုအပြင်အခြားပါတီတွေကလွတ်တော်ကိုယ်စားလှယ်တွေကပါဒီဥပဒေပုံမှန်နဲ့ပတ်သက်လို့ပြည်သူအတန်ကိုထင်ဟက်တင်ပြဖို့မင့်နေကြတယ်လို့ထောက်ပြပြီးဒီဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့ဒေါက်တာညွညူသိန်းကတိုက်တွန်းသွားပါတယ်နိ
ုင်ငံရေးလွတ်တဲ့တစ်ခုအနေနဲ့မြန်66ကားကြီးကိုနိုင်ငံရေးပါတီအားလုံးကပေါင်းစွဲချင်နေကြတာလားလို့ဘယ်လိုဖြစ်စရာဖြစ်လာလဲပေါ့နော်အဲကြောင့်မလို့ဒါဟာပေါ့နော်ဒီ66ကားကြီးရဲ့နာမည်ဆုံးနဲ့ကြော်ကြတယ်နော်ခေတ်စ်ပုံမှန်9နှစ်လို့အားလုံးကပြောကြတယ်ပေါ့နော်တကယ်လဲလူရစာထုတ်ပေါ်ပြောဆိုမှုကိုဒါဟန်တားနေတဲ့ပုံမှန်ဖြစ်တယ်ပေါ့နော်အဲကြောင့်မလို့ဒါပြည်သူ့ကိုယ်စားလှယ်အနေနဲ့နော်ဒီဟာကိုစဉ်စဉ်ဆက်ဆံနေခေါင်းထဲထည့်ပြီးတော့နော်ဥဆောင်ပါတီဖြစ်တဲ့ NLD ကမတင်မွေးရင်တော့မှတခြားသောနိုင်ငံရေးပါတီတွေကဒီကိစ္စကိုအလေးနဲ့ထားပြီးတင်ပြတင်နေကြတော့အတူတူချင်းဒီနေရာမှာမှတ်ချက်ပေးချင်တယ
်။လက်ရှိချိန်ထိစည်ရင်းတွေအရဒီဥရေနဲ့သတင်းမီဒီယာတွေကိုတရားစွဲထားတဲ့အမှုဆယ်မှုရှိနေပြီးသတင်းမီဒီယာသမားအယောက်20နီးပါးတရားရင်ဆိုင်နေရပါတယ်။ဒါ့အပြင်တခြားအခြေအနေအကြောင်းပြချက်အသီးသီးနဲ့တရားစွဲဆိုထားတာတွေလည်းရှိနေပါသေးတယ်။ဒီမိုကရေစီအုပ်ချုပ်ရေးဖော်ဆောင်နေတယ်လို့ပြောထားတဲ့အစိုးရနဲ့လွှတ်တော်လက်ထက်မှာဒီဥရေပုံမှန်ကိုပယ်ဖြတ်ဒါမှမဟုတ်မပြေနိုင်သေးသူကြီးကတော့ဒီမိုကရေစီကိုဖော်ဆောင်နေပါတယ်ဆိုတာကိုဆက်ပြီးမေးခွန်းထုတ်နေကြရအောင်မှာဖြစ်တယ်လို့ဒီပုံမှန်ကိုအသုံးပြုပြီးတရားစွဲဆိုတာတွေဖမ်းဆီးခံရတာတွေကလည်းဆက်ရှိနေအောင်မှာဖြစ်ပါတယ်ရှင
်။တရနာအမစုအစီအစဉ်ကိုမမေခါတင်ဆက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ကျွန်တော်တို့စနေညတိုင်းရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။VOA ကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။သောတာရှင်တွေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုတချင်းတောင်းခြင်းနဲ့ဝေဖန်ချန်ပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ဒါပြင်ကျွန်တော်တို့ VOA Facebook စာမျက်နှာကနေလည်းတဆင့်ဆက်သွယ်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ Washington မြို့တော် VOA American အတန်ကနေ2018ခုနှစ်ဇူလိုင်လတရက်စနေညပိုင်းမြန်မာဘာသာအစီအစဉ်စီစဉ်တွေကိုညစင်နိုင်တီတိုက်ရိုက်ဆက်ပြီးတော့အတန်လွင့်နေပါတယ်ကျွန်တော်အခုထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညပတ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လို့သူမတ်စုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီတိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့ရက်ပိုင်းတွေကကြားခဲ့ရသလိုပါပဲအခုလက်ရှိမှာ DVB သတင်းဌာနကသတင်းတောက်2ဦးဖြစ်တဲ့ဦးအေးနိုင်နဲ့ကိုပြေဖုံးနိုင် ARD သတင်းဌာနကသတင်းတောက်ကိုသိန်းစော်ခေါ်ကိုလဝီဝံတို့ကိုပုံမှဆက်ခွန်တက်မတရားတဲ့ဆက်သွယ်မှုဥပဒေပုံမှတက်ပြီးတော့တီဘောအချင်းထောင်မှာချုပ်နှောင်ထားပါတယ်ဒီ DNA လေးလို့ခေါ်တဲ့တအန်းပလောင်အဖွဲ့ရဲ့မူရစီဝါဖမ်းမိမူရစီဝါမိရှုပ်ပွဲမှာတရင်သွားယူပြီးတော့အပြန်မှာတမတော်ကဖမ်းဆီးပြီးတော့အခုလိုမတရားတင်ဆက်သွယ်တဲ့ဥပဒေပုံမှန်နဲ့တတ်ပြီးတော့ဖမ်းဆီးထားတာပါတရားရဆိုင်နေရပါတယ်လာမယ့်ဇူလိုင်လ17ရက်နေ့မှာသူတို့ကိုတရားရုံးတင်ဆစ်ဆေးမယ်လို့လည်းကျွန်တော်တို့သိထားတာရှိပါတယ်ဆိုတော့ကဒီလိုမျိုးမြမတမတော်ကနေပြီးတော့အကျန်းဖက်တောင်းချမ်းသူလို့သူတို့နာမည်တက်ပြီးတော့ခေါ်ဆိုတဲ့ဒိုင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာတရင်သွားယူတဲ့အလုပ်ကိုလုပ်တဲ့တရင်သမားတွေကိုတမတော်ကဖမ်းပြီးမတရားတင်ဆက်သွယ်မှုနဲ့အမှုဖွင့်ထားတာကြိုးကြောင်စီလျော်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆသလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။ဗေနိုင်ဆွေးနွေးပေးဖို့အတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တူဖြစ်သူဦးမြင့်ကျော်ကျွန်တော်တို့စာနာစင်းဆရာဦးစီသူအောင်မြင့်တို့ကိုဖိတ်ခေါ်ထားပါတယ်။ဆရာတို့နှုတ်ဦးစလုံးမင်္ဂလာပါအစီအစဉ်မှာပါဝင်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်6ဦးရှိပါတယ်ကျွန်တော်တို့အလှည့်ကျဆွေးနွေးခွင့်ပေးတော့ပါမယ်။ကျွန်တော်ရဲ့ Facebook စာမျက်နှာမှာဒီအစီအစဉ်ကိုကြော်ညာထားပြီးတဲ့နောက်မှတ်ချက်ပေးဆွေးနွေးထားသူတွေတဲကကျွန်တော်မှတ်ချက်6ခုရေးထားပါတယ်။ Email ပို့ပြီးတော့ဆွေးနွေးသူတော်တော်ရှင်တူရှိပါတယ်။အရင်ဆုံးတော့ထုတ်စံတိုင်းပဲပင်နယ်ဆွေးနွေးသူနှုတ်ဦးရဲ့သဘောထားမြင်ကိုစပြီးတော့နားထောင်ကြည့်ရအောင်ပါ။ဦးမြင့်ကျော်ခင်ဗျာအခုလိုမျိုးသတင်းသမား3ဦးကိုဒီ18ပုံမှန်တက်ပြီးတော့ဖမ်းဆီးထားတာကြိုးကြောင်စီလုပ်ရလို့ဦးမြင့်ကျော်ယူဆပါသလားခင်ဗျာ
။ကျွန်တော်အမြင်မှာတော့ဒီ2017အကုံပိုင်းဦးသိန်းစိန်စိုးရရဲ့မီဒီယာဖြေလျှော့မှုပေါ့နော်။နောက်အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးကန့်လန့်မှုတွေနဲ့ငင်းငင်းစကားပြောဆိုမှုတွေစလာတာပေါ့နော်။အဲ့မှာမီဒီယာကလည်းအရင်ထက်ပိုပြီးလှုပ်ခွင်းရလာတယ်လို့မီဒီယာသမားတွေကနားလည်လာတယ်ဒါကိုကြိုဆိုတယ်ပေါ့နော်။အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးဖြစ်စဉ်စကားပြောတဲ့ဟာတွေအထူးကနဲ့တက်မရော်နဲ့ဟိုလက်နဲ့တိုင်းသားလက်နဲ့ကင်နဲ့စကားပြောတဲ့ဟိုအဲ့ဒါတွေကလည်းပိုပြီးတော့စိတ်တွေ့လာရတယ်။အဲ့ဒီအချိန်မှာမီဒီယာကအဲ့ဒီကြားထဲမှာဟိုပေါင်းကူးပေးတယ်လူတို့ကိုလည်းသိအောင်လုပ်ပေးတယ်။ပေါင်းဝင်ပတ်သက်နေတဲ့စိတ်ဟူတာတွေကိုလည်းသိအောင်လုပ်ပေးတယ်အခန်းကဏ္ဍမှာအရေးကြီးတဲ့အခန်းကဏ္ဍမှာပေါင်းဝင်လာပါတယ်။အဲ့ဒီအချိန်မှာဟာလာတိုင်းသားလက်နက်ခိုင်တွေဆက်တွေ့ပြီးမေးမြန်းတာကိုးကားတာဒီဘက်ကပြောတဲ့အမြင်တွေကိုဟိုဘက်ကဘယ်လိုမြင်လဲဟိုဘက်ကပြောတဲ့အမြင်တွေဒီဘက်ကဘယ်လိုမြင်လဲဆိုတဲ့အဲ့လိုဟိုကိုကတဲ့သတင်းဖော်ပြမှုတွေကတောက်လျှောက်လို့ဖြစ်လာတယ်ပေါ့နော်အဲ့ဒါတွေကတိုးတက်မှုလို့ပြောရင်ရပါတယ်ဦးရထွက်လက်ထက်မှာအရင်ဆိုလက်ထက်မှာပေါ့နော်ဒီလိုသတင်းဟိုဆက်သွယ်ကိုကမှုတွေကဥပဒေနဲ့ညှိစွန်းနိုင်လားဆိုအဲ့ဒီအချိန်ကပြည်ညာရေးဝန်ကြီးလည်းဖြစ်သမရရဲ့ပြောဆိုခွင့်ရှိသူလည်းဖြစ်တဲ့သူကဒီဟာမျိုးတွေကမညှိပါဘူးလို့ဟိုမှတ်ချက်ပေးခဲ့တာရှိပါတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့သတင်းမီဒီယာကောင်စီအနေနဲ့လည်းတက်မတော်နဲ့ဟိုတွေ့တဲ့အချိန်ဒီမှာဒီကိစ္စကိုဟိုချင်းချင်းလင်းလင်းဖြစ်အောင်မေးမြန်းခဲ့တဲ့ဟိုမေးမြန်းခဲ့ဘူးကလည်းရှိတယ်အဲ့ဒီချိန်မှာတော့ဟိုတက်မတော်ဘက်ကဘယ်လိုဖြေလဲဆိုတော့ကိုယ်ဘာသာကိုစဉ်းစားပါဆိုတဲ့ အဖြေမျိုးပဲကျွန်တော်တို့ရခဲ့တယ်ပေါ့နော်ဆိုလိုချင်တာကအခုလိုအရေးယူမယ်ဆိုရင်အကယ်၍ကြိုတင်အသိပေးပြညာပြီးတော့ဒါမျိုးကိုလောက်ခွင့်မရှိဘူးဆိုတဲ့ဟာမျိုးကိုသတင်းသမားအလုံးသိပြအောင်ပြညာပြီးမှအရေးယူရဲဆိုရင်တော့ဟိုနည်းနည်းကြိုးចောင်းစီလောက်လို့မြင်တယ်အခုလိုမဟုတ်ပဲねရုပ်ရက်မလို့တဲ့အခါမှာမှအန်စီရေးယူရဲဆိုတဲ့ဟာမျိုးကတော့ကျူကျောင်းစီလမှုမရှိလို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ဦးမြင့်တော်ကကပြောတဲ့အထက်မှာအရင်ဆိုးကလက်ထက်ပြန်ကြိုင်းဦးကြီးကနေပြီးတော့ဒီအဆောက်ကိုမေးတဲ့အခါမှာဥပဒေနဲ့မညှိဘူးလို့ပြောခဲ့ဘူးလေပေါ့နော
်ဟုတ်ပါတယ်ဟုတ်ပါဆို
တော့အဲ့ဒီဒုံကရောအရင်ဆိုးကလက်ထက်ဒုံကရောတည်နေသမားတွေအဲ့ဒီလိုမျိုးလူမျိုးစုတိုင်းသားလက်နက်ကိုင်အဖွဲ့တွေတဲကိုနေမြေတွေမှာတွားပြီးတော့တည်နေပြီးတာမျိုးရှိခဲ့ဘူးပါလားဦးမြင့်တော်
ရှိခဲ့ပါတယ်ဟို NCA လက်မှတ်မထိုးခင်မှာရောထိုးပြီးတဲ့နောက်မှာရောဟိုမထိုးရသေးတဲ့အဖွဲ့တွေနဲ့လည်းယူသွားရရှိတယ်ထိုးပြီးတဲ့နောက်မှာလည်းထိုးရတဲ့အဖွဲ့တွေနဲ့ယူသွားရှိတယ်အခုလက်ရှိအဲ့ဒီတနေ့တည်းဖြစ်စဉ်တရက်တည်းကိုကြည့်မယ်ဆိုရင်ပဲမြူရီဆေးဝါမီးရှို့တဲ့25ရက်နေ့ကိုကြည့်ရင်ပဲဟို SSA SSPB SSA မှာလည်းမြူရီဆေးဝါမီးရှို့တယ်ဝါတပ်ဟိုဝါဖွဲ့မှာလည်းမီးရှို့တယ်ပတ်ခံမှာမီးရှို့တယ်အဲ့ဒီလိုပဲတအောင်းမှာလည်းမီးရှို့တယ်အဲ့ဒီသုံးခုလုံးကိုတရင်တော့ဒီသူကလည်းသူသွားကြပါတယ်ဒါပေမဲ့ဟို SSA ပဲ1 high နဲ့သွားတဲ့သတင်းတောက်တွေအတွက်ဟိုပြဿနာမကြုံခဲ့ရဘူးဟိုဝါဘက်သွားတဲ့သတင်းတောက်တွေပြဿနာမကြုံခဲ့ရဘူးဒါပေမဲ့ DNA လေးဘက်ကသွားတဲ့သတင်းတောက်တွေပြဿနာကြုံရတယ်ဆိုတော့အဲ့ဒီဟာကလည်းတစ်ခုခု DNA ကိုမဲတာလားဒီ DNA ဘက်သွားတဲ့သတင်းတောက်ကိုမဲတာလားဆိုတဲ့ဟာစစ်တပ်ဝင
်ဆိုတော့
တစ်ခုခုတော့စဉ်းစားပြ
န်ဟုတ်ကဲ့ဆိုတော့ဒါဆိုရင်ကျွန်တော်တို့ကျွန်တော်ခေါင်းထဲမှာအတွေးဝင်လာတာကတမ်းတော်ရဲ့ထိပ်ပိုင်းကောင်းဆောင်တွေကိုယ်တိုင်ကဒါကိုခိုင်မာတဲ့မူဝါဒတစ်ခုချမှတ်ပြီးတော့လှုပ်တယ်လို့ယူဆဖို့ရာမခိုင်လုံမှုလို့ပြောရမှာပေါ့ဦးမြင့်ကျော
်ဟုတ်တယ်ဘာပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့နော်ဟိုအုတ်ချုပ်တဲ့လူအာနာတစိတ်တစ်ပိုင်းအာနာတချို့ရှိတဲ့လူတွေကသုံးတရားဥပဒေမှာရှိရင်ပြင်းညာတော့လေဒီပြီးခဲ့တဲ့9နှစ်6နှစ်မှာဟို9နှစ်လောက်မှာဖြစ်ဖြစ်ခဲ့တဲ့ဟာတွေဟိုအဲ့ဒီဖြစ်ဖြစ်နေတဲ့ဟာတွေလည်းသိပြီးသားပဲဟိုမသိတာတတိမပြည့်မိတာလည်းမဟုတ်ဘူးတိုးဝင်မဲ့အဲ့ဒီအချိန်ကဘာမှအမှတ်ချက်ပေးခြင်းဟုတ်လားတားဆီးခြင်းဟိုတတိပေးခြင်းမရှိပဲနဲ့အခုလိုအချိန်မှာလုတ်တယ်ဆိုတဲ့ဟာတော့ဟိုအခုငင်းငင်းဖြစ်စဉ်ကလည်းဆက်ပြီးတော့ဟိုအရေးကြီးတဲ့အနေထားကိုတွားနေတုံးပဲပေါ့နော်အဲ့လိုအချိန်မှာလုတ်တယ်ဆိုတဲ့ဟာတော့ဟိုတကယ်မူဝါဒနဲ့လုတ်တာမဟုတ်ပဲနဲ့ဟိုမလို့လာတဲ့အခါမှာဒီစုံတရားအရေးယူလက်စားချေတယ်လို့မျိုးသဘောအတွင်မျိုးတက်ရောက်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ
်ဟုတ်ကဲ့ဦးစီသူအောင်မြင့်ကရောအခုလို့စက်ကွန်တင်းနဲ့ဖမ်းတယ်ထောင်ဟိုအခုချုပ်ထားတယ်အမှုရင်ဆိုင်ရမယ်ဒါကြိုးကြောင်းစီလိုတွေလို့မြင်ပါသလားဦးစီသူအောင်မြင
့်အဲဒီလိုမျိုးခုနတော့ဦးမြင့်ပြောတဲ့စီမှာမှားနေတာတခုရှိတယ်အဲ့ဒါဘာလဲဆိုတော့ဦးရဲ့ထုတ်ကဒီလိုမျိုးဟိုတပုံငယ်ငယ်ထဲမှာတွားပြီးတော့မှသတင်းယူတာကိုဥပဒေနဲ့ညီတယ်လို့သူဘယ်တော့မှသူမပြောခဲ့ဘူး။အဲဒီတော့ကသတင်းတော့တမီးတော့သူပြောတာတခုတည်းပဲ။ခင်ဗျားတို့ဘလို့ဟိုရေးစလဲဆိုတဲ့အပေါ်မူတည်စလဲဆိုတာကိုပဲသူပြောခဲ့တယ်။အခုဒီပြဿနာဖြစ်လာတော့လည်းဦးရထုတ်ကသူအဲ့ဒီမှာသူရှင်းတာတွေရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ဟိုသတင်းမီဒီယာဥပဒေဆိုတာရှိတယ်ကျွန်တော်တို့ဒီမှာ။အဲဒီသတင်းမီဒီယာဥပဒေမှာဥပဒေနဲ့အညီအဲသတင်းတွားယူလို့ရတယ်။ဥပဒေနဲ့အညီသတင်းတွားယူတယ်ဆိုရင်အဲ့ဆိုင်ရာတာဝန်ရှိတဲ့လူတွေကိုဥမာခွင့်တောင်းပြီးတွားတာတို့ဘာလို့ပေါ့နော်အဲ့လိုမျိုးဆိုရင်ဆက်ဆိုင်ရာကဥမာစစ်မြေကြီးပါလေစစ်မြေကြီးမှာတွားပြီးတော့ယူပြီးဖြစ်စီပေါ့နော်ဆောက်ရှောက်ရမယ်ကာကွယ်ရမယ်ဆိုတဲ့ဟာရှိတယ်ဆိုတော့ဟိုပြဿနာကဘာလဲဆိုတော့ဒီပုံမှန်18တို့ဘာလို့ဆိုတဲ့ဥစ္စာကဒါအားလုံးတိုင်းပြည်ဥမာလောလောဆယ်အချိန်ထိကတည်ဆဲဥပဒေဖြစ်နေတယ်တည်ဆဲဥပဒေဖြစ်နေတဲ့အခါကျတော့တပုံတွေမြေမှာတွားပြီးတော့ဆက်တွေ့တယ်ပြုတယ်လုပ်တယ်ဆိုရင်အဲဒါတော့ဘယ်သူမှမဆိုဥတည်နဲ့ညှိဆုံးမယ်အဲဒါပေမဲ့ဒါကသတင်းမီဒီယာအနေနဲ့သတင်းတွားယူခြင်းနဲ့အဲဒီလိုမျိုးတွားပြီးတော့မှလုံးချင်တယ်ဆိုရင်သူ့ကိုဘာမှပြောမထားဘူးဆိုရင်တော့အဲသူကဟိုဒီဥတည်ရဲ့အောက်မှာပဲသူကရှိဦးမှာပဲအဲတကယ်လို့ဟိုကသတင်းမီဒီယာဥတည်နဲ့ဟိုကတွားခြင်းနဲ့ဆိုရင်သက်ဆိုင်ရာကိုခွင့်တောင်းမှုလိုတယ်အဲလုပ်ဖို့ကံမှုဒါတွေလိုတယ်အဲဒီဥစ္စာအခြေအနေပေါ်မှာမူတည်ပြီးတော့မှခွင့်ပြုချက်ရတယ်ဆိုရင်တော့အခုလိုပြဿနာမျိုးမပေါ်နိုင်ဘူ
းဟုတ်ကဲ့
နောက်တစ်ခုထူးခြားတာကအဲ့ဒါဘာလဲဆိုရင်ဟိုတူတူပြောမှာဆိုနောက်တစ်ခုထူးခြားတာကတော့ရှမ်းပြည်နယ်မှာရှမ်းပြည်နယ်လွှတ်တော်ကဒါတိုင်းပြည်လုံးမှာအဲလွှတ်တော်တွေထဲမှာသူကနေပြီးတော့မှ TNL အပါအဝင်အဲ့ဒီအဖွဲ့ကြီး၄ခုကိုသူကဟိုအချမ်းဖက်အဖွဲ့ကြီးတွေအဖြစ်သူကသတ်မှတ်တယ်ဆိုပြီးတော့မှကြီးညာထားတာရှိတယ်။ဆိုတော့ဒီဟာကြီးကလည်းအတီးဖြစ်နေတယ်။ဆိုတော့အဲ့လိုအခြေအနေမျိုးအောက်မှာကျွန်တော်တူးချင်းမြင်တာကတော့ဒီလိုမျိုးဖန်ဆီးလိုက်တာကိုဟိုတပ်မတော်ကကျွန်တော်နားလည်တာသူ့လို့သူလောက်တာပဲအဲ့တော့ဒီသတင်းမီဒီယာတာဝန်ရှိတဲ့လူတွေကသာ အခုတော့လို့အရာဝီဆိုအရာဝီ TV ဆို TV သူတို့ကျွတ်တဲ့အဲဒီဓာတ်တွေတာဝန်ရှိတဲ့လူတွေကကိုယ်သတင်းတောက်တွေကဒီလိုအခြေအနေမျိုးမှာသွားရမယ်ဒီလိုဥပဒေတွေရှိနေတယ်အဲ့ဒါကြောင့်မလို့ဒီလိုအန္တရာယ်မျိုးကြုံနိုင်တယ်ဆိုတဲ့ဥစ္စာကိုသူတို့ကြိုတင်သတိပေးပြီးတော့မှလွတ်တာလားဒါမှမဟုတ်ရင်လုံလောက်တဲ့ဟိုခွင့်တောင်းမှုတွေဥပဒေနဲ့ညီဖြစ်အောင်စီစဉ်မှုတွေပေးပြီးတော့မှလွတ်တာလားအဲ့ဒီမှာတာဝန်ရှိမှုကကျွန်တော်နားလေတာကတော့ဒီနောက်ဒီဖန်ဆီးခံရတဲ့ဥစ္စာမကောင်းပါဘူးတရုတ်ကမကောင်းပါဘူးတိုင်းပြည်အတွက်ကိုဒါပေမဲ့အဲ့ဒီဥစ္စာတာဝန်ရှိမှုကသက်ဆိုင်ရာသတင်းဌာနတာဝန်ခံတွေမှာပဲတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆိုတော့ဦးစည်သူခုနပြောရမယ့်ရှမ်းပြည်နယ်လွှတ်တော်ကိစ္စအကြံဖက်ဖွဲ့စည်းလို့ဒါပေမဲ့ပြည်နယ်လွှတ်တော်ဆိုတာကကျွန်တော်တို့ကြေညာတာပဲရှိတယ်လေပြည်နယ်လွှတ်တော်ကတတ်မှတ်တိုင်းဒီဥစ္စာကဥပဒေလိုအာဏာတည်တယ်လို့တော့ပြောလို့မရဘူးမလား
ဟုတ်ကဲ့ဒါပေမဲ့ခုနတော့ကျွန်တော်ပြောသလိုသတင်းမီဒီယာလုံကလုံတဲ့လူဆိုတဲ့ဥစ္စာကပြည်ရဲ့ဥပဒေတွေကဘာရှိတယ်လဲတို့သတင်းတောက်တွေကဘယ်ဥပဒေအောက်မှာအလုံးလုံးနေရလဲဘယ်ပြည်နယ်မှာဒါလုံနေရသလဲဆိုတဲ့ဥစ္စာကျွန်တော်တို့အများကြီးကြည့်နေဖို့လိုတယ
်
အဲ့ဒါကြာရင်ဥမာကျွန်တော်အဲ့ဒါချုပ်တယောက်ဖြစ်တယ်ကျွန်တော်ချွတ်တော့မယ်ဆိုရင်ကျွန်တော်သတင်းတောက်တွေရဲ့ဒီအတွက်အန္တရာယ်လုံခြုံရေးတခြားသောဥပဒေရအရေးယူခံရနိုင်ရေးအဲ့ဒါတွေကိုတွတ်ဆဖို့လိုတယ်အဲ့ဒါအရေးကြီးဆုံးဖြစ်တယ်အဲ့ဒါလို့တွတ်ဆပြီးတော့မှသာလိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးတော့မှသူတို့ကိုချွတ်ပြင်မယ်လို့ကျွန်တော်နားလည်တယ်ဘာလို့ဆိုတော့မီဒီယာသတင်းမီဒီယာဥပဒေမှာလည်းဒါဥပဒေနဲ့ညီသတင်းသွားယူတယ်ဆိုတဲ့ပုံစံမျိုးဖြစ်ဖို့လိုတယ်လေအဲ့ဒါကြာရင်ဟုတ်ပြီ DNA နဲ့မြေမျိုးကိုသွားကျင်တယ်ကျွန်တော်တို့ဒီအတွက်ခွင့်ပြုမလားခွင့်မပြုဘူးလားဘာညာဆိုတဲ့ဥစ္စာတွေကိုပြည်ပြည်ချင်းချင်းကျွန်တော်တို့လွှတ်မဲ့လူတွေအနေနဲ့ပေါ့နော်လွှတ်မဲ့မီဒီယာအနေနဲ့ပြည်စုံအောင်ဟိုလုပ်ပေးလိုက်ဖြစ်တယ်လို့ကျွန်တော်နားလည်တယ
်အ
ဲ့လိုမလုပ်ပေးဘူးဆိုရင်တစ်ဖက်ကနားလည်ရမှာတော့ဥပဒေတွေရှိနေတော့ဥပဒေတိုင်းအရေးယူလာရင်တော့ဒီလိုပြဿနာတွေကြုံမှာပဲဆိုတာကိုတော့ကျေလွတ်တဲ့လူတွေနားလည်ဖို့တော့တူတယ်လို့ကျွန်တော်ထင်
ဟုတ်ကဲ့နောက်တစ်ခုကဒီသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေအရာကသူကအဲ့လိုမျိုးနေရာတွေကိုသွားမယ်ဆိုရင်သက်ဆိုင်ရာအာဏာပိုင်တွေပဲဖြစ်ဖြစ်နေမိကံဖွဲ့စည်းပဲဖြစ်ဖြစ်သူကြိုပြီးတော့ခွင့်ပြုချက်ယူရမယ်ပေါ့ဟုတ်လားအဲ့လိုလား
ဟုတ်တယ်အဲ့ဒီသဘောပါအဲ့ဒီဥစ္စာနဲ့ပတ်သက်လို့ဟိုပြောမယ်ဆိုရင်တော့သက်ဆိုင်ရာသတင်းမီဒီယာတစ်ခုချင်းစီတော့လဲကောက်ကိုသွားခြင်းလဲဆိုရင်ကိုကဒီအောင်နီးလိုက်ရှာရမယ်ဘယ်သူဒီမှာခွင့်တောင်းရမလဲဘယ်နည်းနဲ့လုပ်ရမလဲဥပဒေမှာတော့ဒီတိုင်းဆိုထားတယ
်ဆိုတော
့ဒါကိုကြိုးစားရမယ
်
ပြီးတော့မှအားလုံးနဲ့ဆိုင်နေဆိုရင်မီဒီယာကောင်စီတို့ဘာတို့ကလည်းသူတို့ကဒီလိုမျိုးသွားလို့ဆိုရင်ဘယ်လိုဖြစ်နိုင်လဲဆိုတော့ကြိုတင်ပြီးတော့မှဒါအကုန်လုံးဟိုကြိုတင်ပြီးတော့လှုပ်ရှားပေးဖို့လိုတယ်လို့တော့ကျွန်တော်နားလည်တယ
်ဟုတ်ကဲ့ဗျကျွန်တော် Facebook ပေါ်မှာမှတ်ချက်ပေးထားတဲ့6ခုတည်းပထမဆုံးတစ်ခုဖတ်ပြပါမယ်ဒီမှတ်ချက်6ခုကိုကျွန်တော်ကဟိုသဘောတူတယ်ပဲနဲ့သဘောမတူတယ်ပဲ3ခုစီကျွန်တော်ရွေးထားပါတယ်ကျွန်တော်တို့အဲ့ဒီမှာရောက်လာတဲ့မှတ်ချက်အများစုကတော့ဒီလိုမျိုးတက်ကဖမ်းတယ်ဆိုတဲ့ကိစ္စကိုသဘောတူတဲ့လေမျိုးနဲ့ရေးကြတာတွေများတယ်ဆိုတာကျွန်တော်ကြိုတင်ပြီးတော့အတည်ပြုရစီဆိုတော့အောင်စောဦးဆိုတဲ့နာမည်နဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာလွတ်လပ်ခွင့်ကိုဒီမိုကရေစီဥတည်နေလို့ထောက်ခံတယ်ဒါပေမဲ့အကွန်ကူပြောင်းစားနိုင်ငံမှာဘက်လိုက်မီဒီယာရဲ့ဒါသူအသုံးနှုံးအတိုင်းပါဘက်လိုက်မီဒီယာရဲ့ရေးသားမှုတွေကိုကန့်ကွက်ပါတယ်ဒိုင်းဟန်သားရေးတဲ့များလုံးတဲ့နိုင်ငံငယ်လေးအင်အားကြီးနိုင်ငံတွေရဲ့ဂျာရောက်နေတဲ့နိုင်ငံလေးလူဦးရေပေါက်ကွဲမှုကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်လူ35သန်းပြောင်းရွှေ့ရမယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အိမ်နီးချင်းဖြစ်နေရတဲ့အပေါ်အေးမဆိုင်ပဲဘာသာတာသနာလူမျိုးပေါ်အလေးမထားဘက်လိုက်နေတဲ့မီဒီယာတွေအလိုမရှိပါတဲ့တကယ်ဘက်မလိုက်တဲ့မီဒီယာဖြစ်ကပြောရမရစောင့်ကြည့်နားထောင်ပါမြည်တဲ့အောင်စုံဆိုတဲ့အကောင့်ပိုင်ရှင်ပါနောက်တစ်ယောက်ကတော့ထောက်ခံတဲ့ဥစားမိုးကျော်ဆိုတဲ့အကောင့်ပိုင်ရှင်ကမဖြစ်သင့်ပါဘူးဒါဆိုသတင်းတော့တွေအကုန်လုံးထောက်နဲ့ကထွက်ရတော့မှာမဟုတ်ဘူးတဲ့ကျန်တဲ့မှတ်ချက်တွေကျွန်တော်နောက်တော့ဖတ်ပြပါမယ်အခုကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ရှင်သူဖိတ်ခေါ်ပါမယ်ပခုတ်ကူမျိုးကကိုကမောင်လယ်မှာဆွေးနွေးမဲ့လူ6ဦးရှိပါတယ်အတန်နိုင်ဆုံးလိုရင်းတူရှင်းထိထိမိမိဆွေးနွေးပေးကြဖို့ကြိုတင်ပြီးတော့ပန်ကြပါတယ်ကိုကမောင်လယ်ဆွေးနွေးပါခင်ဗျာ
ဒီနေ့မှများပြီဒီညနေချင်းရဖြစ်ပြီဒီလိုအကြတိုင်းကြီးအကျိုးကောင်းတဲ့ပြည်ဖို့ဆိုတော့ဆွေးရအများအတွေ့သတင်းသမားများပြီရုပ်ထုတ်ကောင်းများဖြစ်ပြီဒီသတင်းတော့ခုမရှိခြင်းသတင်းကြောင်များကိုကြည့်လို့တော့အဆွေးရအများပြီဒီနိုင်ရရှိတန်းနေတော့နိုင်ငံများဖြစ်ပြီရေကန်လူကိုဆွေးနေတော့နိုင်ငံများဖြစ်ပြီဒီလိုကရွေးချယ်ထားတော့အမေအဆွေးရလက်ချက်တွေသတင်းကြောင်များခန်းပြီးခံရခြင်းသတင်းကြောင်များအသက်ခံရခြင်းအမှန်တကယ်တော့ကာကြီးခြင်းတရားပြဖြစ်ခြင်းများရကြနေပြီ။အဲဒီအစိုးရကဒီလိုများနေဆန်းကျင်နေပြီ။တရားလုံးဆောင်မှာဒီလိုထောက်ခံမှုနိုင်ငံထောက်ခံမှုရရှိပြီ။တိုင်းကျွတ်တဲ့တရားအောင်ဖန်တီးနိုင်ပြီ
။ဟုတ်ကဲ့
။သတင်းတော်များသည့်ဒီလိုမျိုးအကျယ်သတင်းသွားယူတာကိုတက္ကသိုလ်ကာကြီးဆက်ကွန်ဖြစ်ခြင်းပြင်ဖန်တီးတရားဆွဲဆိုခြင်းဒီအတိတ်မရှိပါ
။ဟုတ်ကဲ့။ဒ
ီလိုဒီသတင်းတော်အလုပ်ကိုပြေဝံထောက်ဆောင်ခြင်းဖြစ်ပြီ
။ဟုတ်ကဲ့ပါဦးကမောင်လေး။ဟိုတည်စုအများကြီးတင်ပါတယ်ဆွေးနွေးတာ။ကျွန်တော်ကကျေးဇူးအများကြီးတင်ပါတယ်သဘောထားပေါ်လည်ပါပြီတကယ်ကတော့ဆွေးနွေးတာကဥက္ကမောင်နဲ့ဆွေးနွေးတာကတင်ညာချက်လို့ဖြစ်နေတာတော့ဆွေးနွေးတဲ့လေတံမျိုးနဲ့ဆိုတော့ပိုကောင်းပါမယ်ကျွန်တော်အကြံပေးတာပါနောက်တော့ကျွန်တော်ဆက်ပြီးဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုတင့်ရွှေပါကိုတင့်ရွှေဆွေးနွေးပါခင်ဗျာ
โอเคคุณอาเนี่ยเอาเปลี่ยนได้ที่มาเราจีโน่เนี่ยเอาตัวลงเปลี่ยนเราเนี่ยเราตบจ้าวายจากที่แม่เลยตื่นตั้งมาที่สุราเราตื่นตื่นที่เนี่ยอะไรมาทีดูดีเอ็ดเอากางจงสูดตื่นที่เอากางตื่นที่ไอ้ตื่นนี่กูยากที่อันตัวตื่นจูบันอาทุกินที่ไปได้จังมูไอ้ลูกตัวเด็กที่มาอุบลเนี่ยตื่นเดียวนี่จงเป็นสุนีเนี่ยไอ้อันนั้นชีเรปกูดีอ่ะที่อุบลเนี่ยแต่ตื่นที่ยากกูนี่น่าเมนี่น่าตัวละกางดามมูเอาไปดีตัวอุบลนี่นามิตรละก้องไอ้ลูกหามิเนี่ยมีส่วนในเมื่อส่วนเล็บดีมัวเช็คคอนเทนเนอร์มีส่วนในบุลาลาวด้วยกันนอร์มาดูอีกบ่อยาที่นอร์มีมาด้วยเออเดี๋ยวลูกดีมัวพัลลัมเนี่ยจะเล่นกรุ๊ปพัลลัมลุยาราเ
ว่โอเคกันเนี่ย
แต่จังที่ลูกโอ้จงยาเจ้ามาไอ้ลูกตาสวยจริงเนี่ยส่วนนอร์คุณอาเปียวนี่มีแต่เดินมาเรียร์ร้องท้องเบี้ยร้องลูกเจ้ามาร้องมุกเดาบ่าว
จีซูบ้ากูดีช่วยมาเลเซียนอร์เดียวก็ร้องท้ายในงานก็กูตีเลมูบ้ากูตีเลมูสุนีบ้ากันเนี่ย
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့တရင်သမားတွေကိုအပြေးအဝထောက်ခံပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အခုအစိုးရတွေစစ်တပ်တွေပြောနေတာတွေကတော့ကျွန်တော်တို့ကတော့မာယုံလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့နော်ကျွန်တော်တို့နိုင်ငံမှာနော်နှစ်ပေါင်းများစွာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကိုနော်အကြမ်းဖက်လှုပ်ဆောင်နေတာတပ်ဖြတ်နေတာအများကြီးရှိပါတယ်ခင်ဗျာဒီလိုင်းလိုပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီအစိုးရရဲ့စစ်တပ်ရဲ့လှုပ်ဆောင်မှုတွေကနော်လေလေလက်စားပြီးတော့ကျွန်တော်တိုင်းလားပြည်သူလူအတ္တမဒုက္ခပေးနေတဲ့အဖွဲ့အစည်းတွေလိုပဲကျွန်တော်ကတော့မြင်တယ်။ဘာဖြစ်လဲဆိုရင်တော့ကျွန်တော်တို့နိုင်ငံမှာတော့ကျွန်တော်တို့ကိုယ်တိုင်ကခံစားလာခဲ့ရပါပဲ။ဒါကြောင့်မို့ကျွန်တော်တို့ပြောနိုင်တာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့တော့ဒီလိုအဖွဲ့အစည်းတွေတော့သတင်းသမားတွေအမြန်ဆုံးတော့ဝင်ရောက်ပြီးတော့လေ့လာဖို့လိုတယ်ဗျာဒါမှသူတို့အမှန်တရားကိုသိမှဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ကိုတီလေမူ Facebook ပေါ်ကမတ်ချန်တစ်ခုကျွန်တော်ထပ်ဖက်ပြပါဦးမယ်ပြင်နေဆွေးနွေးသူတွေပဲမလှည့်ခင်ပါထွန်းကိုဆိုတဲ့အကောင့်ပိုင်ရှင်ကလေးစားရင်ကြီးစွာပြောပြရစီဖန်းစီတာမှန်ပါတယ်ထိရောက်စွာအေးယူပစ်တင်ပါတယ်ကျွန်တော်လည်း VOE ကိုမေးပြရစီကျွန်တော်ကတော့မဖြေနိုင်သေးပါဘူးခင်ဗျာတရင်တော့ဆိုတာနဲ့အချုပ်ချအာနာစီကံမလိုက်တာပဲဝင်ချင်းတလို့ဝင်လိုင်စင်မဲ့ကာစီပြီးတရင်ယူလို့ရပါသလားခင်ဗျာတရင်တော့ဆိုတာနဲ့ပဲလှုပ်ချင်းတလို့လှုပ်ကြည့်နေရမလားခင်ဗျာဖြေချပေးပါဦးနောက်လင်းလင်းဆိုတဲ့အကောင့်ပင်ရှင်ကတော့တရင်သမားတွေကိုသူတို့လိုချင်တဲ့အချက်လက်တွေတရင်သွားယူတာပဲတောင်းကျမ်းသူတွေကသူစကားတိုင်းမှာနော်ခွင့်ပြုပြီးစိတ်ဆိုးရောက်ကခွင့်မပြုဘူးဆိုတော့တရားမကြပါဘူးမတရားအသိမ်းဖွဲ့လို့ပြောရအောင်ဒိုင်းသားလက်နဲ့ကင်တွေနိုင်ငံတကာရဲ့ရေးယူတန်ခတ်မှုကိုမခံရဘူးပါဘူးဆရာနာရှင်ခေအဆက်ဆက်ကသာနိုင်ငံတကာရဲ့ရေးယူတန်ခတ်မှုကိုခံရတာပါတဲ့ဆိုတော့ဦးမြင့်ကျော်ကြီးတော်ရရှင်တွေရောသဘောထားမြင်မျိုးပါပဲသဘောတူတာရှိပါတယ်သဘောမတူတာရှိပါတယ်ခုနကတော့ဦးစုတော်မင်းဆွေးနွေးတော့တဲ့အထဲမှာဒီလိုအခြေအနေမျိုးမြန်မာနိုင်ငံကထူးခြားတဲ့အခြေအနေကျွန်တော်တခြားနိုင်ငံတွေပြောရဲဆိုရင်တော့ထားလိုက်ပါတော့လေတခြားဟာလာသတင်းလောက်ခွင့်တိုးတက်ပြီးသားနိုင်ငံတွေမှာကတော့သတင်းတောက်ဆိုတဲ့ဥစ္စာကသတင်းသမားတွေဒီကြိုက်တဲ့လူနဲ့တွေ့ပြီးကြိုက်တဲ့သတင်းယူလို့ရပါတယ်ဘာပုံမှန်နဲ့မှဖမ်းလို့မရပါဘူးဒီဟာတွေကျွန်တော်တို့မပြောကြပါစို့ဆိုနေတော့မြန်မာနိုင်ငံရဲ့အခြေအနေမှာအခုလိုမျိုးဟဲ့လားဒီလိုခက်ခဲတဲ့ရှုပ်ထွေးတဲ့အခြေအနေမျိုးမှာသတင်းသမားတွေနေနဲ့ပိုပြီးတော့တတိထားတဲ့နဲ့ရှိထားတဲ့ဥပဒေတွေကိုတေချာကျင့်ကြပြီးတော့မှလုံးတဲ့နယ်ဆိုတဲ့ထောက်ပြချက်တည်မှန်ကန်တင်လျော်တဲ့ထောက်ပြချက်မဟုတ်ဘူးလားခင်ဗ
ျဒီလည်းဥပဒေတွေကတော့ရှိပါတယ်ဒီ18တိကိုလည်းပြီးခဲ့တဲ့အစိုးရလက်ထက်ပြီးခဲ့တဲ့လွှတ်တော်တက်တန်းမှာမေကွန်းထုတ်ခဲ့ကြတယ်ဟိုအဲ့ဒီမှာလည်း NCA လက်မှတ်ထိုးပြီးတဲ့အဖွဲ့အစည်းတွေကိုဟလာမတရားတင်ပယ်ဖျက်ပြီးမယ်လို့ပြောတယ်မထိုးရသေးရမပယ်ဖျက်ပြီးပေါ့နော်အစိုးရကတော့ကျွန်တော်ထင်တာတော့18တိဆိုတဲ့ဟာကဟိုပြီးခဲ့တဲ့ဆိုရှယ်လေးစူဝါလက်ထက်တက်မတော်စူဝါလက်ထက်တွေမှာဟိုကြီးရွာကရွာတကြီးတွေတို့ရွာသားတွေတို့ဟိုတကယ်လက်နက်ကင်ပြိပခါမှာပါဝင်တာမဟုတ်ပဲနဲ့နှစ်ဖက်နီးရတာကြောက်တဲ့သူတွေအများကြီးယာနဲ့ထောင်နဲ့တရင်သမားတွေတော့မဟုတ်ဘူးပေါ့လေယာနဲ့ထောင်နဲ့ချီပြီးတော့ဟိုထောင်ကျခဲ့တဲ့ပုံမှန်ပေါ့နော်ဒီပုံမှန်ကလည်းတကယ်တော့ပြန်ဟိုဆန်းစစ်တဲ့ပုံမှန်ပါပြီးခဲ့တဲ့တက်တန်းမှာတော့ဆွေးနွေးဖို့တင်တယ်တိုးတော်လည်းဒီဟာမပယ်ဖျက်နိုင်သေးဘူးလို့အဲ့လိုမျိုးဟိုလွတ်တော်ကဆုံးဖြတ်ခဲ့တာပေါ့နော
်ဆိုတော့
ကျွန်တော်တို့ကဒီခါလေးမှာတည်သေးဥပဒေကိုလည်းအခုကပြန်သုံးသပ်ကြတယ်ပြင်ဆင်ဖို့ဟိုရင်းကြတယ်အဲ့ဒီချိန်မှာပဲဒီပြိုင်နဲ့ထဲလက်ရှိလုံနေရတဲ့အလုံးနဲ့တည်သေးဥပဒေနဲ့ဥပဒေအတိုင်းလိုက်နာရင်တော့ဟိုအရင်ဆောင်ဖို့လိုပေါ့ဥပဒေလိုက်နာဘေးကင်းกว่าဆိုတော့မှန်ပါတယ်သို့တော်လည်းတချို့ကိစ္စတွေမှာသတင်းသမားလည်းသတင်းသမားအလုပ်ကိုသူလုံးလို့ရတဲ့အတိုင်းကြာတိလုံးကြတာပေါ့နော်အဲ့ဒီနေရာမှာတစ်ဖက်ကအာနာကြီးရဲ့လူဟိုသူတို့မှာဟိုနင်းကြီးတဲ့လူကဟိုအေးအေးယူမယ်ဆိုတဲ့ဟာမျိုးမှာတော့ညှာတာတဲ့ဟိုလှုပ်ဆောင်မှုမျိုးဖြစ်တဲ့လို့ကျွန်တော်တော့အဲ့ဒီရှိတာမှကျွန်တော်မြင်တယ
်ဟုတ်ကဲ့ဆိုတော့ဦးစီတော်မြင်ဒီထောက်ပြချက်ကိုလည်းစဉ်းစားပြီးတော့ဟလာတမ်းတမ်းမတော်အနေနဲ့ရောဒီကိစ္စမျိုးမှာ18 18တိဆိုတာကကျွန်တော်တို့ ဒီအားလုံးသိကြပါတယ်ဒီချိန်တုန်းကလည်းပဲဟလာဆိုရှယ်လစ်အစိုးရလက်ထက်မှာစက်ခွန်တင်နဲ့ဖမ်းခဲ့တာတွေထောင်ချခဲ့တာတွေအများကြီးပါယာနဲ့ချီပြီးတော့ကိုကျွန်တော်ကိုယ်တိုင်လည်းတွေ့ဘူးပါတယ်ဒီစက်ခွန်တင်ဆိုတဲ့ပုံမှာတကယ့်ကိုရေလဲသုံးခဲ့တာငါးညလို့စက်ခွန်တင်တို့စက်ခွန်နှစ်ကတော့တကယ်လက်နဲ့ကင်မို့လို့ထားပါတော့လေဆိုတော့တည်င်းသမားတွေကတည်င်းသွားယူတယ်ပြန်လာတယ်သူတို့မှဘာလဲနဲ့မှလည်းမပါဘူးသူတို့ဒီအဖွဲ့ဝင်တွေလည်းမဟုတ်ဘူးဒီအဖွဲ့ကိုတည်င်းပေးတာလည်းမဟုတ်ဘူးတီကြရဲဒီသတင်းသမားတွေဆိုတာလေဗတင်းလောကမှာထင်ရှားတဲ့သတင်းသမားတွေသတင်းသမားတွေလူသိများတဲ့သတင်းသမားတွေဆိုတော့တက်ကဓာကြီးကိုစက်ခွန်တစ်ကြီးနဲ့ဆွဲပြီးတော့ဖမ်းတယ်ဆိုတာကတော့သိတ်နည်းနည်းပြင်းထန်လွန်းတယ်လို့ပြောလို့မရဘူးလားဦးစီပြောအမည
်အဲသူကနှစ်ပိုင်းရှိတာပေါ့နော်နှစ်ပိုင်းဆိုတဲ့ဥစ္စာကဟိုကတည်းကပြောတဲ့ဥစ္စာတွေသိကြပါတယ်ဒီစက်ခွန်တစ်ကမကောင်းဘူး66ကကြီးကမကောင်းဘူးပါညာဒါကဥပဒေရေးရာရှင်းပြရမယ့်အပိုင်းတစ်ပိုင်းဖြစ်သွားပြီဆိုတော့သတင်းနောက်တွေကဘယ်လိုလဲအဲသတင်းနောက်တွေကဟိုဒီကိုတရင်ထောက်လာမှုအတွက်ကိုဟိုဘက်ဥပဒေတွေဖြတ်ပေးပါဒီဘက်ဥပဒေတွေဖြတ်ပေးပါအဲဒီဘယ်လိုမျိုးတွေရွေးလျှောက်ပြောနေလို့ဒါဘယ်တော့မှပြီးမှာမဟုတ်ဘူးပထမတစ်ခုနားလေဖို့ကဒီဘက်ဥပဒေတွေရှိတယ်ဆိုရင်ဒီဘက်ဥပဒေတွေနဲ့အရေးယူရင်ကိုဘက်ကပြင်ဆင်လာတာမရှိရင်ပေါ့နော်တရင်မီဒီယာဥပဒေမှာတော့ပြင်ဆင်ခွင့်ပေးထားတယ်အဲပေးထားတယ်ဆိုတော့ဥစ္စာဥပဒေနဲ့အညီဖြစ်အောင်ကြိုးစားလိုက်တယ်ဆိုရင်ရကောင်းရနိုင်တယ်မရချင်းလည်းမရဘူးဟုတ်ပြီအဲ့ဒီဥစ္စာကဟိုတပိုင်းပေါ့အဲ့တော့ဘုရားတော်ကလိုပဲမှန်ပါတယ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒါတမလို့ကနေပြီးတော့မှဒီပုံမှန်နဲ့ဖာမိတယ်လို့အရေးဥစ္စာပုံမှန်ဖွင့်လိုက်ပြီဟုတ်ပြီအဲ့ဒီခါကျရင်တော့လုံဆရာကတော့အခုတလောဆရာပေါ့ကျွန်တော်တို့လုံဆရာကတော့တခုတည်းရှိရဲတမလို့ပဲကိုသေးချာကျွန်တော်တို့ပြောရမယ်နားလည်အောင်ကျွန်တော်တို့ပြောရမယ်ဒီဥစ္စာသတင်းသွားယူတာပါကျွန
်
တော်တို့ယူလာတဲ့အထောက်အထားတွေကိုလည်းကြည့်ပ
ါ
ဒီဥစ္စာတွေကသတင်းသွားယူတာပါအဲ့လိုဆိုတဲ့ခါကျလို့ရှိရဲတမလို့ပဲကအမှုကိုဖွင့်လာတာကိုရုပ်သိမ်းပေးနိုင်အောင်နေပါလိကျွန်တော်တို့ကြိုးစားရမယ်ဒါကတော့အမှန်ပါပဲ
ဒါပေ
မဲ့အဲ့လိုမျိုးလုံတဲ့ဥစ္စာကလောလောဆယ်ဖြစ်သွားလို့လို့ရတာမဖြစ်ခင်မှာတော့ခုနကတော့ပြောသလိုသတင်းယူတဲ့သတင်းမီဒီယာတွေကဘယ်ဥပဒေတွေရှိတယ်ဟိုဥပဒေတွေဒီဥပဒေတွေငါတို့ကမလိုပါဘူးပါညာဆိုရင်ဒါကြီးကလည်းဒါမဖြစ်ဘူးတိုင်းပြည်မှာကတော့ခုနကတော့လို့ဒီမန္တလေးဒီပြည်ကအလုံးလုံးနေရတယ်ဒါသတင်းမီဒီယာဆိုတာလည်းဒီကဲဥပဒေတွေအောက်မှာပဲအလုံးလုံးနေရတယ်ဆိုတော့ဒါတွေကိုသတိထားပြီးတော့မှကိုယူရဆိုဘယ်လိုနည်းနဲ့ယူရမလဲဆိုတာမီဒီယာမှာရှိတယ်သွားရမှာပေါ့သဘုံလေးကြီးသွားရမယ်သတင်းသွားယူရမယ်မှန်တယ်အဲ့ဒါယူတဲ့နည်းတွေကိုစနစ်တကျဖြစ်အောင်လုပ်ရမှာကဒီမီဒီယာတာဝန်ယူလာတဲ့လူတွေဒီမီဒီယာအဖွဲ့အစည်းတာဝန်ယူလာတဲ့လူတွေသူတို့တွေကဒီတာဝန်ကိုသိကြကောင်းကောင်းမွန်မွန်မလုပ်ဘဲနဲ့အဖမ်းခံရတဲ့ခါကျတော့မှဟိုလူကိုအဖြစ်ပြောဒီလူကိုအဖြစ်ပြောဆိုတဲ့ဥစ္စာကဒါပိတ်ပြီးတော့ကောင်းတဲ့ကိစ္စလို့
ဒီမီဒီယာသမားတွေကိုယ်တိုင်ကလည်းပဲပို့ပြီးတော့ကျွန်းကျွန်းကျင်ကျင်လုပ်နိုင်ဖို့လိုတယ်ပေါ့နော်ကျွန်တော်ဒီလိုနားလဲပါတယ်ဆိုတော့ဒါရိုက်ဆိုနေမဲ့သောရရှင်တွေကိုဆက်ပြီးပို့ပေါ့အောင်၃ယောက်ကြံပါတယ်ကျွန်တော်တို့အချိန်သိမ့်မရှိတော့ပါဘူးအတက်နိုင်ဆိုထပ်ပြီးတော့တောင်းပန်ပါတယ်လူရင်းတို့ရှင်ဆွေးနွေးပေးပါနော်ဝေးနိုင်ငံကဥကန်အေးဆွေးနွေးပါခင်ဗျာ
ဟုတ်ကျွန်တော်ပြောချင်ပါတယ်ဒီမှာအခုဒိန်းဆောင်ဒီကိုဘာတင်းဖမ်းလာတာတဲ့စစ်တပ်ကဘလို့တော့ဖမ်းရမယ်သူကဥပဒေနဲ့လည်းမဆိုင်ပဲသူကရဲဖမ်းရင်တော့ကျွန်တော်လက်ခံပါတယ်အခုစစ်တပ်ကသူတက်လက်နဲ့ကိုင်တော့သူကစိတ်ကခွေးစစ်ပဲရှိတယ်သူကလူကိုရဲမျိုးတော့ဖမ်းလို့ရမလားသူကတကယ်ဆိုစစ်မြေပြင်မှာတိုက်ဖို့ကသူမျိုးတိုက်မြင်မှာဒီနှစ်ဆက်လာတော့ဘလောက်များနေပြီလဲအခုနှစ်ပေါင်း60 50ကျော်ပါပြီအခုဒီသူအကြည့်ကမပြတ်သေးဘူးတဲ့တဲ့စစ်တပ်ကလည်းသူကမဆိုင်မနဲ့အလုပ်ကသူလုပ်နေတော့တိုင်းမျိုးတိုးတက်ဖို့မဟုတ်တိုင်းမျိုးဖျက်ဆီးနေတော့အဆက်ပဲရှိတယ်ဗျာ
ဟုတ်ကဲ့ပါဥပ္ပံကြီးကျေးဇူးများတင်ပါတယ်နောက်တစ်ခုကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုနေဦးလင်းဆွေးနွေးပါခင်ဗျာ
ဟယ်လိုကျွန်တော်ကတော့ဘယ်လိုပြောရမလဲဆိုတော့သတင်းမီဒီယာအကြောင်းပြောရင်မီဒီယာလို့ပဲကျွန်တော်အကြံပြင်းတော့ပြောပါပေါ့ဗျာမီဒီယာရဲ့သဘောတဘာဝကိုမီဒီယာသမားတွေသိဖို့တော့လိုမယ်လို့ထင်ပါတယ်ဗျာဒီအချက်ကတော့ဘယ်လိုပြောချင်တာလဲဆိုတော့မီဒီယာသမားတွေဟာမေရာပေါ့နော်ဟိုဘာခေါ်လဲဆိုတော့ကြီးမှန်တစ်ချက်လိုပဲကိုယ့်ကိုသဘောထားလို့သိပါတယ်ကိုဟာတရားတကြီးလည်းမဟုတ်တလို့ကိုဟာရှိနေလည်းမဟုတ်ပါဘူးဗျာပြည်သူတွေကိုတင်ပြခြင်းလို့ဒါတော့ဘယ်လိုဖြစ်တယ်ဘယ်ကဲဆိုဘယ်ခန်းကဖြစ်တယ်ဆိုတော့မေရာအဆင့်ဟလာလို့ပေါ့နော်ဟိုသူ့မှာရှိနေတဲ့ပုံရိပ်အတိုင်းပဲမြင်ပြီးတော့ပြည်သူတွေဆုံးဖြတ်တာကိုပဲလက်ခံသိကြပါပဲ
ဟုတ်ကဲ့ပါ
အနည်းအချက်ကတော့ကျွန်တော်ဗာပြောချင်တာလေဆိုတော့အဲ့လိုမေရာနဲ့ပြတာတော့မှဗျာဟိုရှင်းအောင်လင်းအောင်ပြောတဲ့သဘောပါဥမာတကူဟို
ကိုနေဦးလေးတို့လိုရင်းတို့ရှင်းလို့ပါနော
်ဆက်မယ်ဆိုပါဆိုဟိုနောက်ကျောချမ်းကိုပဲပြမလားရှေ့ချမ်းကိုပြမလားဆိုတာကဟိုသူ့ရဲ့စတန်ဒတ်နဲ့ဆိုင်သွားပြီကျွန်တော်တို့တိုင်းပြည်မျိုးမှာကြတော့နောက်ကျောချမ်းလောက်ပြရင်ယဉ်ကျေးတယ်လို့ပြောမှာပေါ့နော်ခြေချမ်းကိုပြရင်အဆင်မပြေဘူးပေါ့နော်အဲ့တော့တချို့တွေကစတန်ဒတ်ကလွဲနေတယ်လို့ထင်တာပေါ့နော်မေရာသမားတွေတုံးနဲ့ခုနပြောတဲ့မီဒီယာသမားတွေတုံးနဲ့မေရာကစတန်ဒတ်လွဲနေတယ်လို့ကျွန်တော်ထင်ပါတယ်ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကိုနေဦးလေးနောက်ဆုံးတစ်ယောက်ပါမော်လိုက်မျိုးကကိုမျိုးမြင့်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုဒီလိုကြတဲ့အစီအစဉ်ရေရဥစ္စာဟိဆိုးကြလဲမဆိုးပါဘူးကောင်းပါလေ
ကျွန်တော်အရင်နဲ့အစ်စ်တင်လာတော့ဟုတ်တယ်တရင်သမားတွေကိုတရင်သမားနဲ့အညီကျွန်တော်ကဘာဖြစ်တာဘယ်လိုပြောဆိုတဲ့ပုံစံမျိုးဆွေးနွေးမှုရှိနေရှိရင်သူကမှန်ကန်တယ်လားမမှန်ကန်တယ်လားစစ်စစ်ကြီးကြီးဆိုတော့လက်ပြန်လက်တိုက်တာကိုလှည့်လို့ရပါတယ်ကျွန်တော်ကဆွေးနွေးခြင်းနဲ့အပိုင်းအရာကိုတည့်တည့်နဲ့ချက်ပြောအောင်လုပ်နေရတယ်
โอเคပါဦးမျိုးမြင့်ကျေးဇူးအများကြီးတင်ပါတယ်အเจ้าရနဲ့ဆိုင်တာပဲဆွေးနွေးပါခင်ဗျာစနေနေဟိုတုန်းကမဆွေးနွေးရတဲ့အเจ้าရကျွန်တော်တို့ဒီမှာပြောလို့လေကျွန်တော်လည်းဘာမှမတတ်နိုင်ပါဘူးเนาะကျေးဇူးအများကြီးတင်ပါတယ်ခင်ဗျာနောက်လည်းဆွေးနွေးပါ Facebook ကမက်ချန်တစ်ခုကြံပါတယ်တစ်ခုကပိုင်လေးဆိုတဲ့အကောင့်ပိုင်ရှင်ဆွေးနွေးထားတာပါမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေအကြအတိမတ်ပြုတ်ထားတဲ့အဖွဲ့အစည်းမဟုတ်တာကိုမတရားသိမ်းလို့ခေါ်နိုင်ပါတယ်ဒါကြောင့်လေအဲ့ဒီလိုအဖွဲ့အစည်းမျိုးနဲ့ဆက်သွယ်တဲ့ဘယ်လိုလူမျိုးကိုမဆိုတီဇဲဥပဒေနဲ့အရေးယူတာဟာဥပဒေရဆောင်ရတာဖြစ်ပါလေတဲ့နောက်တစ်ယောက်ကတော့မိုးကြော်ဆိုတဲ့အကောင့်ပိုင်ရှင်မှာမဖြစ်သင့်ပါဘူးဒါဆိုသတင်းတော့တွေအကုန်လုံးထောင်ထဲကထွက်ရတော့မှာမဟုတ်ဘူးတဲ့တခါအီးမေးလ်နဲ့ဆွေးနွေးထားတဲ့အမေရိကန်နိုင်ငံမှာနေတဲ့မောင်တက်တနာကတော့ NLD ပြည်သူ့စိုးရလက်ထက်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပြည်တွင်းညီညွတ်ရေးတည်ဆောက်ရေးကာလမှာသတင်းမီဒီယာလွတ်လပ်ခွင့်အခန့်ကဏ္ဍအလွန်အရေးကြီးတယ်လို့ယူဆပါတယ်အထူးသဖြင့်ပြည်ပြင်ပြောင်းလဲရေးဖြစ်စဉ်တွေမှာအဓိကဥဆောင်ပါဝင်နေတဲ့စိုးရရဲ့နဲ့တမတော်ရဲ့အာသာချက်အားနည်းချက်တွေကိုသတင်းမီဒီယာတွေကအဓိကဝေဖန်ထောက်ပြရမှာဖြစ်ပါတယ်တဲ့သူစီတဲ့ဆွေးနွေးတာနောက်တော့နည်းနည်းရှိပါတယ်ကျွန်တော် panel နှစ်ယောက်ရဲ့နောက်ဆုံးဒီကုန်းကျစကားကြားခြင်းလို့ဖျက်လိုက်ပါစေဆိုတော့ဦးမြင့်ကျော်ရင်ပြောပါခင်ဗျာကျွန်တော်တို့10မိနစ်ဆိုတော့တယောက်ကို minute ဝက်စီလောက်ရပါမယ်ဒီကိစ္စကိုအပြည့်အလဲဆုံးဘယ်လိုဖြေရှင်းသင့်တယ်လို့ယူဆပါတယ်လဲခင်ဗျာ
ဒီကိစ္စတော့ဟိုကျွန်တော်မြင်မှာတော့ဟိုဒါပထမဆုံးပြီးခဲ့တဲ့ငင်းငင်းဖြစ်စဉ်2012တည်းကအခုချိန်ကြီး18 5နှစ်အတွင်းမှာဟိုပထမဆုံးပြီးနေခိ
သတင်းသမားတွေကို18တင်းနေ
ခါဒီလိုမျိုးယူခွင့်ရှိတယ်မရှိဘူးဆိုတော့ဟုတ်ပြောက်ပါတယ်ဘယ်နဲ့ပတ်သက်လို့
ချက
်နဲ့ဖြစ်တဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စမှာဟိုအမှားဆောင်တဲ့သဘောမျိုးမဟုတ်ဘဲနဲ့ဒီကိစ္စကကျန်တဲ့လူတွေကိုကျန်တဲ့သတင်းသမားတွေကိုသတိပေးတဲ့သဘောမျိုးနဲ့လေဟိုဒီကိစ္စကိုစစ်တမ်းမပေးဘဲနဲ့ဒီဟာကိုအသိပေးလို့ရပါတယ်ဒါကတော့တမ်းမတော်အတွက်ကောင်းတဲ့ပုံရိပ်ဖြစ်နေမှာပါ
ဟုတ်ကဲ့ပါဦးစီသူအောင်မြင့်မိနစ်ဝက်ပြောပါခင်ဗျာ
အဲအဲ့ဒီပထမတစ်ခုကတော့ဒီသတင်းတောက်တွေအခုလိုဖြစ်သွားတာတော်တော်ကိုမကောင်းဘူးတော်တော်ကိုခိခိုက်မျက်နှာမှုရှိတာပေါ့နော်အဲ့ဒီအတွက်ကိုဟိုအရေးကြီးတာကတော့ဟိုဖြစ်သွားပြီဆိုရင်တော့ဟုတ်တယ်သူတို့လွတ်မြောက်အောင်နောက်ပြီးတော့မှတကယ်လို့တရားရုံးကိုရောက်သွားတယ်ဆိုရင်လည်းဟိုတက်တာခွင့်တွေရအောင်အလုံးဝဝိုင်းပြီးတော့ကြိုးစားပေးရမယ်အဲဒါပေမဲ့ပို့ပြီးတော့အရေးကြီးတာကပြဿနာရဲ့အရေးမြစ်ကဒီသတင်းတောက်တွေသတင်းယူတဲ့စီမှာသူတက်ဆိုင်ရာသတင်းဌာနတွေရဲ့တာဝန်ခံတွေပြီးတော့မှအလုံးကိုခေါင်းဆောင်မယ်လို့ပြောနေတဲ့သတင်းမီဒီယာအဖွဲ့ကြီးတွေရဲ့တာဝန်ရှိတဲ့လူတွေကအဲကိုယ့်လူတွေကိုဒီလိုမျိုးဖြစ်အောင်ဖြစ်သွားတဲ့ကိစ္စမှာဟိုတစ်ဖက်ကတမတော်တွေဘာတွေကိုအပြစ်သွားတင်ပြီးတော့မှဒီဇိုးလိုပုံဖော်နေတာမျိုးမလုပ်ဘဲနဲ့ငါတို့ရောဘာတွေလူနေကြလဲငါတို့ရောလုံးဟိုလုံးချာရှိတာတွေကိုဗာဒီများလုံးထုတ်ခဲ့ကြလဲခုခုကိုပြန်ပြီးတော့လဲဟိုဝေဖန်မှုလို့ရ
ဟုတ်ကဲ့ပါဦးစီသူအောင်မြင့်ကျွန်တော်တို့အချိန်ကဒီလောက်ပဲရလို့ပါဦးစီသူအောင်မြင့်ဦးမြင့်ကျော်ဘောင်ဆွနေသူနားဆင်သူတော်တော်ရှင်အောင်လုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်တဲ့တိုင်းရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ချင်းအုပ်ချုပ်ရေးမှူးသေးရဲ့ဒီကနေ့ကျန်းသက်စာချိန်ဆွဲခန်းနာကိုတည်ရောက်ခဲ့တဲ့တရုတ်သမ္မတရှီချင်းဖင်ကတရုတ်နိုင်ငံရဲ့ဩဇာအာဏာကိုစိတ်မခေါ်ကြဖို့ဟောင်ကောင်လူထုကိုသတိပေးလိုက်ပါတယ်။ပြည်ရှာအုပ်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်အထိမ်းအမှတ်ဖြင့်မင်းငုံပြောင်းမှာတရုတ်နိုင်ငံရဲ့ချုပ်ချာအာဏာနဲ့လုံခြုံရေးကိုထိပါအောင်လုပ်ဖို့ကြိုးစားတာဗဟိုဆွေးရအာဏာကိုစိန်ခေါ်တာပြည်မာကြီးကိုထိုးပေါက်တိုက်ခတ်ရမှာဟောင်ကောင်ကိုအသုံးချတာတွေကဘောင်ကျော်တဲ့လုပ်ရက်တွေဖြစ်လက်ခံနိုင်စရာမရှိတဲ့အကြောင်းတရုတ်သမ္မတကပြောဆိုသွားတာပါ။မြောက်ကိုရီးယားနဲ့ပတ်သက်လို့ဆက်ရှိတိကျတဲ့ဆွဲရောပါလာနေပြီဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားသမ္မတနဲ့အင်ဂျီရောမှာမနေ့ကတွေ့ဆုံချိန်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်နေပေါ်ပြပြသွားသွားတုံ့ပြန်သွားမှာဖြစ်ကြောင်းလဲတောင်ကိုရီးယားသမ္မတမူချင်းရင်းနဲ့အတူအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားသွားခဲ့တာပါ။ယူကရိန်းနိုင်ငံမှာစတင်ကြုံနေရပြီးနောက်ပိုင်းမှာကမ္ဘာတဝန်းပြန့်နှံ့ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တဲ့စိုက်ဘာတိုက်ခိုက်မှုတွေကရုရှားလူညွန်ရေးဌာနတွေရဲ့လက်ချက်ဖြစ်တဲ့အကြောင်းယူကရိန်းကဆွဆွဲလိုက်ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုတွေကအရင်ကယူကရိန်းကိုရုရှားလူညွန်ရေးဌာနတွေကတိုက်ခိုက်မှုတွေပုံစံနဲ့တူညီတယ်လို့လည်းပြောဆိုခဲ့တာပါ။ကုလသမဂ္ဂအဖွဲ့ကနှစ်စဉ်ငြိမ်းချမ်းထိန်းသိမ်းမှုလုပ်ငန်းအတွက်အသုံးပြုတဲ့ဘဏ္ဍာငွေဒေါ်လာ10ဘီလီယံတဲကနေတန်းချောက်အောင်ဖြတ်တောက်ဖို့ကုလသမဂ္ဂအထွေထွေညီလာခံကမနေ့တုန်းကမဲခွဲဆုံးဖြတ်လိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ DN1 ဖြစ်ပါတယ် VOA American တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 31 50နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.